Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့2020ပြည့်အောက်တိုဘာလ1ရက်နေ့ခြေတော်ပရိနိမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီတိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ခြေတော်ပရိနိမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူကျွန်တော်ရဲမင်းထွန်းကတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 6.3 သန်းကျော်ရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာအမှန်တကယ်ကူးစက်ခံရသူရေအတွက်ဒီထက်မကပဲစင်စားလောက်ပိုများနေနိုင်တာကိုအိန္ဒိယအမျိုးသားကျန်းမာရေးအာဏာပိုင်တွေကလေ့လာတွေ့ရှိခဲ့ပါတယ်။အိန္ဒိယဆေးသူတည်ထောင်ကောင်စီကနိုင်ငံတော်ကလူ 2,900 ကိုအောက်ကလလည်းကစက်တင်ဘာလလည်းအထိသွေးဖောက်စစ်ဆေးခဲ့ရမှာအသက်70ကျော်အရွယ်ရှိသူ15ဦးမှာတဦးမှာသွေးထဲကိုရိုနာဗိုင်းရပ်စ်ပရိဇီဝပစ္စည်း antibodies ကိုတွေ့ရှိခဲ့ပါတယ်။တွေ့တဲ့ပရိဇီဝပစ္စည်းတွေ့ရှိသူတွေဟာအစောပိုင်းကတည်းကယောဂကုသခံရသူတွေဖြစ်တယ်လို့ဆိုပါရယ်အဲဒီစစ်တမ်းအရဆေးရသားပြန်ကျရောက်ကမာနေထိုင်သူ 15.6 ရာခိုင်နှုန်းမှာအဲဒီပရိဇီဝပစ္စည်းတွေတွေ့ရှိခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံဟာအမေရိကန်နိုင်ငံပြီးရင်ကမ္ဘာမှာကုသခံရသူဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်တင်းတင်းကြပ်ကြပ်နဲ့အသွားလာပိတ်ပင်ခဲ့တဲ့လော့ခ်ဒေါင်းကိုဖြည့်ဆို့ပေးခဲ့ပြီးနောက်ပိုင်းမြို့တွေမှာစီးပွားရေးတွေပြန်ဖွင့်ပေးပြီးတဲ့အခါကုသမှုမြင့်တက်နေတာဖြစ်ပါတယ်အခုကကိုဗစ် -19 ကြောင့်တစ်ကမ္ဘာလုံးမှာလူတသန်းကျော်သေဆုံးခဲ့ရမှာအိန္ဒိယနိုင်ငံမှာ 9,800 ဝန်းကျင်ဘရာဇီးမှာ 13,200 ဝန်းကျင်နဲ့အမေရိကန်နိုင်ငံမှာ 2,000 ကျော်သေဆုံးခဲ့ပါတယ်မလာနဲ့မီလာတွေတုန်းကအမေရိကန်နိုင်ငံနဲ့ယောဂကုသမှုဗဟိုချက်ဖြစ်ခဲ့တဲ့နယူးယောက်မြို့မှာတော့နေ့စဉ်ယောဂကုသမှုနှုန်း300ခန်းတော့အထက်ကိုရောက်ရှိလာတယ်လို့မြို့တော်ဝယ် Bill D. Blasio ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ဒါဟာဇော်လာကစပြီးအမြင့်ဆုံးကူးစက်မှုနှုန်းလည်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတ Donald Trump နဲ့ဒိုမာသမ္မတရွေးကောက်ပွဲမှာသူနဲ့ရှင်ပြန်ရွေးကပ်မဲ့ Democratic Party သမ္မတလောင် Joe Biden တို့အင်္ဂါနေ့ကစကားစစ်တိုးပွဲပြီးဗုဒ္ဓဟူးနေ့မှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဆင်မှုပြည်내အသီးသီးကိုတွေ့ရောက်နေကြပြီဖြစ်ပါတယ် Republican Party ကသမ္မတ Trump က2016ခုနှစ်က Hillary Clinton ကိုပုဂ္ဂတိကနဲ့ရှုံးနေခဲ့တဲ့ Minnesota တပ်ပြည်내ကိုတွေ့ရောက်နေပါတယ်အချိန်နဲ့ရှင်ပြန်ရမယ်အဲ့ဒီပြည်내မှာလူထုသဘောထားစစ်တမ်းတွေအရာသူက Joe Biden နောက်မှာရောက်နေတာပါအဲ့ဒီမှာရမငွေရှာဖွေပွဲကိုတက်ရောက်ပြီးတဲ့နောက် Great Lakes ဒေသကိုဆက်လက်တွေ့ရောက်မှာဖြစ်ပါတယ် Democratic Party သမ္မတလောင် Joe Biden ကတော့အချိန်နဲ့ရှင်ပြန်ရမယ်တခြားပြည်내တွေဖြစ်တဲ့ Pennsylvania နဲ့ Ohio ပြည်내တွေကိုမဲဆွယ်စည်းရုံးရေးရထားနဲ့တွေ့ရောက်မှာဖြစ်ပါတယ်အဲ့ဒီပြည်내တွေမှာ2016ခုနှစ်တုန်းကသမ္မတ Trump က Democratic Party သမ္မတလောင် Hillary Clinton ကိုအနိုင်ရခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီနှစ်မှာတော့သဘောထားစစ်တမ်းတွေမှာ Democratic သမ္မတလောင် Joe Biden ကဦးဆောင်နေတာဖြစ်ပါတယ် Biden ကအဲ့ဒီပြည်내တွေကအလုသမားလူနန်းစားတွေရဲ့ထောက်ခံမှုပြန်လည်ရရှိအောင်စူးစမ်းမှာဖြစ်ပါတယ်အစဉ်လာအဖြစ် Democratic ကိုထောက်ခံတဲ့အဲ့ဒီပြည်내တွေဟာ2016ခုနှစ်တုန်းကသမ္မတ Trump ကိုပြောင်းပြီးထောက်ခံမှုပေးခဲ့တာပါအမေရိကန်နိုင်ငံကြီးဝန်ကြီး Mike Pompeo ကဗာတီကန်နဲ့တရုတ်နိုင်ငံတို့အကြားဘာသာရေးဆိုင်ရာသဘောတူစာချုပ်ပြန်လည်ချုပ်ဆိုမဲ့ကိစ္စအပေါ်ဗာတီကန်အနေနဲ့ပြန်လည်စဉ်းစားဖို့တောင်းဆိုလိုက်ပါတယ်။ဝန်ကြီး Pompeo ကအီတလီနိုင်ငံကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတရုတ်ရဲ့ဘာသာရေးနှိမ့်ကွပ်မှုအကြောင်းဝေဖန်ပြောကြားစဉ်မှာအခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်ဖိနှိပ်ခံရတာလို့တခြားပေဒီယာမှမရှိကြောင်းနဲ့ကတိပဒဝင်တွေလည်းအဲ့ဒီလိုဖိနှိပ်ခံရတာကနေမလွတ်ကင်းကြဘူးလို့လည်းဝန်ကြီးပုံပီယောကပြောပါတယ်ဗာတီကန်နဲ့တရုတ်ကြားအငင်းပွားပွဲ2018သဘောတူညီချက်ကိုတက်တန်းတိုးဖို့ညှိနှိုင်းနေချိန်မှာဝန်ကြီးပုံပီယောကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်နဲ့ပတ်သက်လို့အများသိအောင်တခါမှချပြခဲ့တာမရှိပေမဲ့တရုတ်နိုင်ငံနဲ့ကိုရီးယားဘုန်းကြီးတွေကိုယာရုအနေနဲ့ဆိုင်ရာအခွင့်အာဏာဘသူမှရှိတယ်လဲဆိုတဲ့အချက်လဲပါဝင်တယ်လို့ယူဆရပါတယ်တရုတ်ပြည်တွင်ကက်သလစ်ခရီးယန်ဘုရားကျောင်းအသင်းတော်နှစ်သင်းရှိပြီးတသင်းကိုတရုတ်ဆိုရကအတိမတ်ပြုထားတာပါ။ကျန်တဲ့အသင်းကတရားဝင်အတိမတ်ပြုခံထားရတာမဟုတ်သလိုတိကျယက်တီနေတဲ့ဘုရားကျောင်းအဖွဲ့တွေဖြစ်ပြီးဗာတီကန်ကိုသစ္စာခံပါတယ်။ဗာတီကန်တာဝန်ရှိသူတွေကတော့တရုတ်ဆိုရနဲ့တိုက်ရိုက်ဆက်သွယ်ဖို့လိုအပ်တဲ့အတွက်အခုလိုသဘောတူညီချက်ကိုတက်တန်းတိုးဖို့ရည်ရွယ်တာဖြစ်တယ်လို့ကောက်ွယ်ပြောဆိုခဲ့ပါတယ်။အီတလီမှာရှိတဲ့အမေရိကန်တပ်ရုံးမှကျင်းပတဲ့နိုင်ငံကပါတိုင်းလွက်ခွေကိုတန်တမန်နီလန်ရအကာအကွယ်ပေးစာရန်ဖတ်ပွဲမှာဝန်ကြီးပုံပီယိုကအခုလိုပြောဆိုခဲ့တာဖြစ်ပြီးအဲ့ဒီပွဲကိုဗာတီကန်ကတာဝန်ရှိသူတွေလည်းတက်ရောက်ခင်ပါတယ်ခင်ဗျာဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရရရှိနေတဲ့ရမုံငွေတွေကိုဖြတ်တောက်ဖို့ရည်ရွယ်ပြီးအမေရိကန်နိုင်ငံကဆီးရီးယားအစိုးရနဲ့ပတ်သက်ဆင်နွယ်နေသူ6ယောက်နဲ့နိုင်ငံရဲ့ချားပိုင်ဆိုင်မှု13ခုကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်ဆီးရီးယားဗဟိုပိုင်အကြီးအကဲအထွေထွေစုံစမ်းစစ်ဆေးရေးဌာနအကြီးအကဲနဲ့ အဆက်အစွဲရနဲ့ဆက်နွယ်နေတယ်လို့ဆဆွဲခံရတဲ့စီးပွားရေးလုပ်ငန်းရှင်တယောက်နာမည်ပြစီးရင်ထည့်သွင်းတဲ့အထက်ပါဝင်တယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကပြောပါတယ်အရေးယူတန်ခမ်းမှုအရအရေးယူခံရသူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့အရေးယူခံရသူတွေနဲ့စီးပွားရေးလုပ်ပိုင်ခွင့်မရှိပါဘူးသမရအဆက်အစိုးရဘက်ကနေဆက်ပြေးရည်တည်နေတဲ့သူတွေကြောင့်အချစ်ပြချစားမှုတွေနဲ့လူခွေချိုးပေါမှုတွေကိုဆက်ပြေးကျွလွန်နေနိုင်တာဖြစ်လို့အခုလိုပိတ်ဆို့တန်ခါအရေးယူမှုတွေချမှတ်လိုက်တာဖြစ်တယ်လို့လည်းအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကပြောပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ဝင်းမြင့်ပါစက်တာပရီးနေ့မနေ့ VOA American တဲ့ရဲ့ထိတ်တဲရောက်တဲ့တွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံနဲ့ကိုဗစ်ပိုးထပ်တွေ့သူအခုနောက်ဆုံးမနေ့ညထုတ်ပြန်ချက်အရနောက်ထပ်စံချိန်တင်946ဦးရှိသွားပြီးစုစုပေါင်းပိုးတွေ့သူ 13,383 ဦးထိမြင့်လာကသေဆုံးသူကလည်း26ဦးထိတက်ခဲ့တာမို့စုစုပေါင်းသေဆုံးသူက310အထိရှိလာနေပါပြီ။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မနေ့ည7နာရီထုတ်ပြန်ချက်အရတက်ခွဲနမူနာ 6,262 ခုကိုဒီနေ့စစ်ဆေးခဲ့တာမှာအခုလိုထပ်တွေ့တာဖြစ်ပြီးအများဆုံးဖြစ်နေတဲ့ရန်ကုန်လည်းဖြစ်နှုတ်အများကြီးတက်လာတာကြောင့်ဆေးရုံနေရာအခက်ခဲနဲ့လုံမဲ့နေရာဖြစ်လို့လူနာတွေကိုပို့နေတဲ့ကျန်းမာရေးဝန်ထမ်းတွေကဆိုပါတယ်။တောင်ကိုရီးယားကရောက်လာတဲ့အမြန်စစ်အန်တီဂျင်တက်စ်တွေနဲ့ပါစစ်ပြီးပိုစစ်လာနေတာကြောင့်လည်းကူးစက်သူပိုတွေ့လာရတာဖြစ်ပြီး24နာရီအတွင်းပိုတွေ့သူ1000နီးပါးအထိရောက်လာနေတာပါ။အခုနောက်ဆုံးထုတ်ပြန်ချိန်အထိဆိုရင်စစ်ဆေးဖြည့်ဆည်းခဲ့တဲ့တက်ခွဲနမူနာပေါင်းက 296,042 ခုဖြစ်3000နီးပါးအထိရှိလာနေပါပြီ။ဒါပေမဲ့အခုနောက်ဆုံးအမြန်စစ်တဲ့အန်တီဂျင်တက်စ်ရဲ့ခိုင်လုံစိတ်ချမှုကိုလည်းတချို့ဆေးရုံဝန်ထမ်းတွေကစိုးရိမ်နေပါတယ်။အထူးသဖြင့်ရန်ကုန်ဆေးရုံကြီးမှာဆေးရမှာတန်တရားလက္ခဏာရှိပေမဲ့ပိုးမတွေ့သလောက်ဖြစ်ခဲ့လို့ပါလို့ဆေးရုံဝန်ထမ်းတွေကဆိုပါတယ်ခင်ဗျာ။ဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားဘင်္ဂလားဒေ့ရှ်ဘက်ဆဆွဲပြောဆိုချက်တွေဟာအခြေအမြစ်မရှိတဲ့သတင်းမှားတွေသာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဒေါသတကြီးတုံ့ပြန်လိုက်ပါတယ်။နယူးယောက်မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂရဲ့85ကြိမ်မြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံအတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေကဘင်္ဂလားဒေ့ရှ်အနေနဲ့နယ်စပ်မြို့ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာအကြမ်းဖက်သမားတွေကိုလက်ခံကူညီထားတယ်လို့ဆဆွဲခဲ့တာကိုအခုလိုဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်လိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံအစ်မမြေရရှိကြီးတူကဘင်္ဂလားဒေ့ရှ်အနေနဲ့ဘလို့အကြမ်းဖက်သမားကိုမှသူ့နယ်မြေထဲလက်ခံထားတာမရှိဘူးဝန်ကြီးချုပ်ရှိတ်ခါစင်နာအစိုးရအနေနဲ့အကြမ်းဖက်မှုကိုလုံးဝလက်မခံတဲ့မူဝါဒရှိထားတယ်။မြန်မာအနေနဲ့ကိုယ်ပြဿနာကိုပြန်ကြည့်တင်တယ်လို့တုံ့ပြန်လိုက်ပါတယ်။ဒါအပြင်ဥကျော်တင်ဆွေဘက်ကနေရိုဂျာဒုက္ခသည်ပြန်ပို့ရေးအစီအစဉ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုပေါ်သာမူတည်တယ်လို့ဒီကုလညီလာခံမှာပြောခဲ့တာအပေါ်လဲဘင်္ဂလားဒေ့ရှ်ဘက်ကတော့ဒါကနှစ်ဖက်ပြဿနာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ပြဿနာလည်းမဟုတ်ဘူးမြန်မာဘက်ကဒုက္ခသည်တွေပြန်လာချင်အောင်လှုပ်ပေးရမှာသာဖြစ်တယ်လို့ပြန်ခြေပလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာကလည်းဒီကုလညီလာခံမှာပဲမေကွန်းပြောရမှာဒီရခိုင်ပြည်နယ်ကလူတွေထွက်ပြေးလာတဲ့ပြဿနာကိုမြန်မာအစိုးရကသာဖန်တီးခဲ့တာမို့အဖြေအတွက်မြန်မာဘက်ကပဲတာဝန်ရှိတယ်။နိုင်ငံတကာအနေနဲ့တော့အကောင်းဆုံးအဖြေရနိုင်ဖို့ဝိုင်းကူပေးတင်တယ်လို့ပြောခဲ့ပါတယ်။တကယ်တော့မြန်မာအစိုးရအနေနဲ့ဒီရိုဟင်ဂျာဆိုတဲ့သုံးလုံးကိုလက်မခံပေမဲ့ဒီဒုက္ခသည်တွေပြန်လာရေးအတွက်တော့ဆောင်ရွက်နေတယ်လို့ဆိုပါတယ်ခင်ဗျာ။ Indo-Pacific ဒေသနဲ့ Latin American ဒေသတွေမှာအခြေခံအဆောက်အုံဆိုင်ရာလုပ်ငန်းစီမံကိန်းတွေတည်ဆောက်ဖို့ American ပြည်ထောင်စုနဲ့ Taiwan တို့လက်တွဲလုပ်ကိုင်သွားမယ်လို့နှစ်ဖက်တာဝန်ရှိသူတွေကဗိုလ်ထုနေကပြောပါတယ်။အဲ့ဒီဒေသတွေမှာတရုတ်နိုင်ငံကဆောက်လုပ်နေတဲ့အခြေခံအဆောက်အုံဆိုင်ရာလုပ်ငန်းတွေကိုတံပြန်မှုရည်ရွယ်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကနေအာရှနဲ့အာရှလိုယူပါတီချိတ်ဆက်မဲ့တရုတ်တို့ရဲ့ကပလန်စီမံကိန်းပေါ်အမေရိကန်တို့ဘက်ကအတော်လေးတန်တရားဝင်နေတာဖြစ်ပြီးအဲ့ဒီစီမံကိန်းနဲ့တရုတ်တို့ကျွေးမီထောင်ချောက်ဆင်ပြီးသူ့လက်အောက်ဩဇာခံဖြစ်အောင်လုပ်နေတယ်လို့ယူဆထားတာပါမြို့တော်တိုင်ပေမှာရှိတဲ့အမေရိကန်တန်ယုံကအမေရိကန်နဲ့ထိုင်ဝမ်တို့ရဲ့အစီအစဉ်သစ်ဟာထွန်းသစ္စာနိုင်ငံတွေအတွက်အရေးသွေးပြည့်ဝတဲ့အခြေခံဆောက်အုံတည်ဆောက်ရေးအထောက်အကူပြုစေလိမ့်မယ်လို့ဆိုပါတယ်ထိုင်ဝမ်နိုင်ငံသားရဲ့ဝန်ကြီးဂျိုးဆက်ဘူးကတော့ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးနောက်တစ်ဆင့်ကိုရောက်နေပြီလို့ပြောပါတယ်ဒီအစီအစဉ်ကထိုင်ဝမ်နိုင်ငံအတွက်ရှေ့တောင်အာရှနဲ့တောင်အာရှကနိုင်ငံတွေနဲ့စီးပွားဆက်ဆံရေးတိုးမြှင့်မှုရည်ရွယ်သလို တရုတ်ပေါ်မိခိုနေရတာကိုလည်းရှော့ချဖို့ရည်ရဲတယ်လို့ဆိုပါတယ်။အစီအစဉ်အသေးစိတ်နဲ့ရမငွေပမာဏဘလောက်ရှိမလဲဆိုတာကိုတော့လောလောဆယ်ပြောထားတာမရှိသေးပါဘူးခင်ဗျာ။မလေးရှားနိုင်ငံက FGV စိုက်ပျိုးရေးကုမ္ပဏီအနေနဲ့အထမလဝါခိုင်းစင်မှုတွေလုပ်ခဲ့တယ်လို့စွဆွဲချက်နဲ့ကုမ္ပဏီကထုတ်တဲ့စောင်းစီတင်သွင်းမှုတွေကိုပိတ်ပင်လိုက်ကြောင်းအမေရိကန်ဆိုရအကောက်ခွန်တဲ့နယ်စပ်ဒေသလုံးချုပ်ရေးဌာန CPB ကဗိုလ်ထူးနေမှာပြောလိုက်ပါတယ်။ကမ္ဘာမှာစောင်းစီနဲ့အလှကုန်ပစ္စည်းစားတောက်တွေမှာအသုံးပြုတဲ့ C မျိုးမျိုးကိုအများဆုံးထုတ်လုပ်နေတဲ့ DFGV ကုမ္ပဏီအနေနဲ့အလုပ်သမားခွင့်ရနဲ့လူခွင့်ရချုပ်ဖောက်မှုတွေကျွလွန်နေကြောင်းလူခွင့်ရအဖွဲ့တွေရဲ့ဝေဖန်ပြောဆိုမှုတွေနဲ့ကာလရှည်ကြာရင်ဆိုင်နေခဲ့ရတာပါ။အမေရိကန်ဆိုရရဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ Riders သတင်းဌာနရဲ့ဆက်သွယ်မှုကို FGV ဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။ကုမ္ပဏီအနေနဲ့အထမလောကခိုင်ဆိုင်မှုလိမ့်လေလှဲစားမှုရုပ်ပိုင်းနဲ့လိမ့်ပိုင်းဆိုင်ရာစော်ကားမှုချင်းချောက်မှု IG နဲ့ထောက်ထားစာရွက်စာတမ်းတွေကိုတရားမဝင်သိမ်းဆည်းထားမှုစတာတွေကျူးလွန်ခဲ့ကြောင်းနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိပြီးတဲ့နောက်အမေရိကန်ဆိုရကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ကြောင်းအမေရိကန်အကောက်ခွန်တဲ့နယ်စပ်ဒေသလုံးချုပ်ရေးဌာနကပြောပါတယ် FGV ကကုန်ကျန်းပစ္စည်းတွေတင်သွင်းတဲ့အထက်အမေရိကန်ကလူသုံးကုန်ပစ္စည်းထုတ်တဲ့နာမည်ကြီး Procter & Gamble လို့ကုမ္ပဏီတွေလည်းပါဝင်ပါတယ်ခင်ဗျာသတင်းရင်းမနဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာမြန်မာနိုင်ငံမှာများလာတဲ့ COVID သံသယတွေကိုမြန်မြန်နဲ့များများစစ်နိုင်တဲ့ Antigen Test တွေကိုစသုံးနေရမှာဘလို့အထောက်အကူပြုနိုင်တာနဲ့လက်ဟာမှုရှိနိုင်တာတွေကို NHL အမျိုးသားဓာတ်ခွဲမှုဆိုင်ရာဌာနကဒုတိယညွှန်ကြားမှုချုပ်ဓာတ်ခွဲကိုမေးရမှာအင်္ဂါနေ့ကစဖြန့်ပြီးမနေ့ဗိုလ်ထူးနေ့ကစစစ်ပုံကိုပမောခဒေါက်တာထထေးတင်ကအခုလိုစရှင်းပြပါတယ်
။စတာမှရန်ကုန်တိုင်းရဆေးရုံကိုယုံမှာစရတာလေ။ဆိုတော့မနေ့ရမှပဲသူတို့စပြီးစဉ်းစားနေတာပေါ့နော်။positive များလည်းတော်တော်များများတွေ့ပါတယ်။ဟိုရန်ကုန်တိုင်းပြီးတော့မှ KIN ဆင်းနောက်နဲ့မြို့နယ်ဆင်းနောက်စီသွားမယ်လို့တော့မှန်းထားပါတယ်။ပြီးတော့မှဒုတိယဆင်းထပ်ပြီးတော့ဝယ်ထားတဲ့ဟာနဲ့ဒီနယ်တိုင်းမှာရှိတဲ့ဆေးရုံတွေကိုဆက်ပြီးတော့ဖြစ်သွားမယ်။ဘာကြောင့်လဲဆိုတော့ရန်ကုန်မြို့ကဒီကလူနာတအားများလာနောက်တစ်ခုအနော့စမီယာလို့ခေါ်တဲ့အနမ်းမရတဲ့လက္ခဏာရှိတဲ့သူတွေကလည်းများတဲ့အခါကျတော့ဒီကလူအချက်ရှိနေတာ
ဟုတ်ကဲ့ဆရာမအဲ့တော့အခုပမာဏခံမှန်းကြီးပေါ့နော်ဘယ်လောက်စစ်ပြီးတော့ဘယ်လောက်ရာဂိုင်းနှုန်းလောက်တွေ့ထားလဲဆရာမအေ
း160လောက်မှ90ကျော်လောက်က positive ထွက်တယ
်ဟုတ်ကဲ့ဆရာမအေးအဲ့ဒီတော့ဒီထွက်တဲ့ရလက်ပေါ်မှာဘယ်လိုထင်လဲဆရာမသူ့ရဲ့ဒီ reliability ယုံကြည်စိတ်ချနိုင်မှုပေါ့နော
် rapid test ဆိုတာလေဟိုတမားတို့ PCR ဆိုတာ molecular ဟိုလေ RT-PCR ဆိုတော့အဲ့ RT-PCR ကိုသူအစားထိုးတဲ့ test မဟုတ် RT-PCR တော့ gold standard ပဲ RT-PCR ကိုအတွက်အားဖြည့်တဲ့ test ပဲဖြစ်တယ်ဘာကြောင့်လဲဆို rapid test မှာကန့်သတ်ချက်တွေအများကြီးရှိတယ်အချိန်ကန့်သတ်ချက်ပေါ့ရောဂါလက္ခဏာမပြခင်2ရက်3ရက်ရောဂါလက္ခဏာပြပြီးလဲ5ရက်6ရက်အဲ့ဒါလောက်မှစမ်းစမ်းမှသူကအကောင်းဆုံးဖြေထွက်တယ်နောက်တစ်ခုကသူကလက္ခဏာလည်းပြမှာလက္ခဏာမပြဘဲနဲ့ယောဂပုသက်ဆောင်နေတဲ့သူက80ရာခိုင်နှုန်းလောက်ရှိတယ်လေ။အင်းအဲ့လိုမျိုးတွေမျိုးမှာရခောက်ယောဂလက္ခဏာမပြတဲ့သူစစ်မယ်ဆိုလို့ရှိရင်လည်းသူက negative ထွက်တတ်တယ်ဆရာ false negative ပေါ့။တကယ်တော့ PCR နဲ့ပေါ့ကြာရင် positive ထွက်နေတတ်တယ်။ဟို RT-PCR ဆိုတာကဂျင်းကိုဖော်ထုတ်တာပေါ့ RNA ဂျင်းကို။သူကတော့ virus ပေါ်မှာရှိနေတဲ့ protein လေးတစ်ခုပဲ antigen လေးပဲ။အာပဋိပစ္စည်းထွက်ဖို့အတွက်လှုံ့ဆော်တဲ့အရာလေးကိုပဲထုတ်တာ။သူကရှင်းပေးနိုင်တဲ့area နဲ့
တာပေါ့ဟုတ်ကဲ့ဆရာမအဲ့တော့ဒီ antigen test ကနောက်ထပ်ထူးခြားမှုနဲ့ဒီသူ့ရဲ့အရေးပါအသုံးဝင်တဲ့ပုံအောင်ဆရာမ
စင်ကာပူရောဘာရောတခြား west side မှာရောထွက်တဲ့ paper တွေအရဆိုရင် तू က positive case က90ရက်လောက်ကျော်လို့ရှိရင်သူ့မှာ rt-pcr နဲ့ positive ဖြစ်နေပြီမဲ့လို့သူများကိုကူးစက်နိုင်တဲ့ protein ကမရှိတော့ဘူးဒါကြောင့်မို့လဲကမ္ဘာကျန်းမာရေးဖေးကစကလေးဟိုက pcr နဲ့ပဲစခဲ့ကြတာပြီးတော့မှအခု rapid antigen ဆိုတာအခုစက်တင်ဘာလတည်းစတော့မှပဲWHO ကစက်တင်ဘာ22ရက်နေ့မှာဒီ standard ဒီ Korean made product ကိုသူကပထမဦးဆုံးကမ္ဘာပထမဦးဆုံး WHO ကသူ qualify ပေးလိုက်တာအဲ့တော့က US FDA ကဆိုလို့ရှိရင်လည်း၄မျိုးပဲပေးထားသေးတာဆိုတော့သူကနောက်ဆုံးမှပေါ်လာတာဘာကြောင့်နောက်ဆုံးမှပေါ်လာလဲဆိုတော့သူကအလုံးစုံဖြည့်ရှင်းတဲ့ဒီပညာမဟုတ်တာတစ်ခုရယ်နောက်တစ်ခုကကြတော့အရန်အဖြစ်များလာတယ်ဟို PCR နဲ့လက်လန်းဝေးတယ် PCR နဲ့မမီနိုင်နဲ့ PCR နဲ့မရောက်နိုင်တဲ့ဟာ remote area တွေနောက်တစ်ခုကရန်ကုန်လိုမျိုးအခြေအနေပေါ့မနယူဒေးလီလိုမွန်ပိုင်းလိုအခြေအနေပေါ့အများကြီးကိုသူ့ပြုံကြီးဖြစ်နေတဲ့အခြေအနေမျိုးမှာကြာရင်တော့ तू က positive ညာကိုမမြန်ရှာပြီးတော့မမြန်ခွဲထုတ်ကူတာနိုင်တယ်အဲ့ဒီအတွက်ရည်ရဲတာပါ
ဟုတ်ကဲ့ဆရာမအဲ့တော့အခုရန်ကုန်အနေထားမှာတော့ပို့တွေ့တဲ့သူကများလာတော့ဒါတစုံတရာအထောက်ကူပြုတာပါဆရာမနော် PCR အနေနဲ
့များလာတဲ့အတွက်ကြောင့်သူ့ကိုဒီနည်းပညာကိုဖဲ့ရတာကို तू ကအများကြီးဖြည့်ရှင်းပေးနိုင်တာပေါ့ အခုဆို160လောက်စစ်တာ50ဆိုတော့သုံးပုံသုံးပုံလောက်ဆိုတော့ဒါအရင်လဲကျွန်တော်တို့ PCR စစ်တယ်ဆိုလဲ9000ဝန်းကျင်လောက်စစ်တယ်ဆိုလဲ900,000လောက်တွေ့နေကြတယ်ဆိုတော့ဆိုတော့ကျွန်တော်တို့ရဲ့တူအားအောင်ပို့ပြီးတော့တူအားမမြန်လဲမများစစ်နိုင်တော့သူကြောင့်လဲ positive rate တွေတော့ပိုတက်လာလဲမှာပေါ့နောက်တစ်ခုကရန်ကုန်ဆေးရုံကြီးတို့မှာတော့ကြာတော့အဲ့ဒီအဖျားတာလို့မောတာလို့တန်တရားလူနာတွေကများတာပေါ့အဲ့တော့ကျွန်တော်တို့ PCR ဘက်ကကြာတော့အဖြေရနည်းနည်းလေးဂျက်နည်းနည်းဆောင်းရတာပေါ့ကြာ2ရက်လောက်ပါလောက်အဲ့ခါကျတော့လူနာတွေပါရောဂါဟိုဟာရှိတာနဲ့မရှိတာကြီးကူးသွားနိုင်တဲ့အနေအထားလေးတွေစိုးရင်ရတာပေါ့သူတို့လူနာတွေဘက်အတွက်ကျမတို့ကဦးစားပေးလိုက်တယ်ဦးစားပေးဆိုအပိတက်ကကျတော့ငြင်းရှင်းထုတ် positive ဆိုရင်လည်းရောဂါရဲ့လက္ခဏာအတိတ်နဲ့ပုံမူတည်ပြီးတော့ဆေးရုံတင်ရမယ်သူကတင်ဟာဆေးရုံမှာမှ ICU တွေပါလို့လည်းသူကလုံမှာပေါ့ဆရာအဲ့ဒါမျိုးမဟုတ်တဲ့သူတိုင်းနဲ့အိမ်မှာပြန်ပြီးတော့ negative ဆိုလဲတချို့တခြားရောဂါတွေလိုက်ရှာဖို့တခြားအဆောင်တွေကိုတွေ့နိုင်တာပေါ့အဲ့တော့ rapid test အနေနဲ့ကတော့အခုလောလောဆယ်ဆယ်ရန်ကုန်မြို့ရဲ့အခြေအနေအတွက်တော့ဖြည့်ရှင်းတဲ့နေရာမှာအရန်သုံးဝင်တယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာမကျွန်တော်ဝင်မယ်ပ
ါကိုဗစ်ကရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာတာနဲ့အမျှရောဂါပိုးရှိမရှိစစ်ဆေးဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကအရှိန်မြှင့်လှုံ့ဆော်နေချိန်မှာပဲပြည်ရင်းစည်းကွက်မှာရောဂါပိုးစစ်တဲ့ပစ္စည်းတွေရောင်းချနေတဲ့အနေအကိုလည်းသတိပေးနေရတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမေခါပါကိုဗစ်ရောဂါကြောင့်လပိုင်းအတွင်းသေဆုံးရသူ200ကျော်နဲ့ကူးစက်သူ1000ကျော်တိုးလာတယ်လို့နောက်ထပ်လည်းရောဂါကူးစက်မဲ့အန္တရာယ်တွေရှိနေတာကြောင့်ရောဂါပိုးစံသက်စစ်ဆေးမှုတွေကိုအချိန်မြင့်လှုပ်ဆောင်လာရတာပါရောဂါပိုးကူးစက်မှုတွေအဓိကကြုံရတဲ့ရန်ကုန်တိုင်းတွင်ဒီသတင်းဘက်ကဆက်လို့တိုးမြင့်စစ်ဆေးတာတွေလှုပ်သွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စုကပြောပါတယ်
ဒီရုံကြီးကိုယုံပေါ့နော်ဒီတော့အဲ့ဒီရုံကိုယုံမှာဒီတဲ့ပုံကြီးရေးတွေ့စစ်ဖို့ရှိရခင်ဗျာဒီနေ့ကတော့ report တွေတက်မလာဘူးဒီနေ့ကတော့ကျွန်တော်အားလုံး100ကျော်လောက်ဆက်လိုက်တယ်ဒီကတော့ဒီ training အနေနဲ့ပေါ့နော်တင်ကြိုင်းနဲ့စစ်ပြီးတဲ့တော်မျိုးပေါ့ဒါကိုစစ်လို့ကြီးမှာတော့ကျွန်တော်မနေ့က60လောက်ဆက်တယ်ဒီရောက်မှာတော့ positive ဖြစ်ပြီဒါလိုက်တာရလို့ပါလို့ပဲမှာတော့ negative ဖြစ်တာရှိတယ်ဒါပေမဲ့ကျွန်တော်အဲ့ဒါလေးစုပြီးတော့ထုတ်ပြန်ပါမယ်ခင်ဗျာ။ဒီရန်မြို့မှာရှိတဲ့ဒီ pilot အနေနဲ့ဆောင်ရွက်နေရှိတဲ့ဈေးဝင်ကိုယုံနေမှာပဲ။ဆောင်ရွက်တိုင်းဒေသကြီးမှာရှိတဲ့ KI ဈေးမြို့နယ်ဈေးဝင်လေးအဲ့ဒီပြင်တိုင်းနယ်ပြည်နယ်မှာရှိတဲ့ဈေးဝင်ကြီးပေါ့နော်။တိုင်းနယ်ပြည်နယ်ဈေးဝင်ကြီးတွေဒါလိုအပ်လာရင်ကျွန်တော်လိုအပ်တယ်ပေါ့နော်မြို့နယ်ဈေးဝင်အထူးပေါ့။ဒါကတော့ကျွန်တော်ဟိုအဆင့်လိုက်ဆောင်ရွက်တော့မှာဖြစ်ပါတယ်
။ COVID ရောဂါရှိမရှိစမ်းသပ်စစ်ဆေးနိုင်မယ့်ပစ္စည်းတွေဒီလကုန်မှာနောက်ထပ်2-3ထပ်ရောက်ဖို့ရှိတဲ့အကြောင်းလေးသူကပြောပါရယ်စစ်စေးရမှာကျမရေးဝန်တန်းတွေတန်တရာလူနာတွေအရေးပေါ်ခွဲစိတ်မဲ့လူနာတွေအပြင်အတီးပြုတ်လူနာတွေနဲ့ဓာတ်ရိုက်ထိတွေ့ဘူးသူတွေကိုအဓိကဦးစားပေးစစ်ဆေးသွားမယ်လို့သူကပြောပါရယ်မိနစ်ပိုင်းတွင်ကိုဗစ်ရောဂါပိုးရှိမရှိအဖြေသိနိုင်မယ်တန်းနဲ့ချီတဲ့ရောဂါပိုးစစ်ပစ္စည်းတွေရောက်လာတဲ့အခါရန်ကုန်နာမကအခြားပြည်နယ်နဲ့တိုင်းတွေကိုပါပေးပို့အသုံးပြုသွားမှာဖြစ်တယ်လို့သူကပြောပါတယ်။ယောဂပိုးစစ်ဆေးမှုတွေတိုးလာတာနဲ့အမျှအတီးပြုတ်လူနာတွေတိုးလာနိုင်တာကြောင့်ကြိုတင်ပြင်ဆင်ဖို့လိုတယ်လို့လည်းအထွေထွေယောဂကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကပြောပါတယ်
။ဒီ rapid antigen test ကြီးပေါ်ပေါက်လာပြီးစစ်ဆေးနိုင်တာကတော့ကောင်းကျိုးတွေအများကြီးပဲရှိတယ်။အဲဆိုးကျိုးဆိုတော့ဆိုးကျိုးရဲ့လို့တော့ပြောလို့မရဘူး။အကယ်၍များလို့စစ်ဆေးလိုက်ပြီးနဲကိုနာကပိုးရှိတဲ့လူတွေပိုတွေ့လာမှာပေါ့။ပိုးတွေ့ရှိတဲ့လူတွေအများကြီးတပြိုင်တည်းဖြစ်တာနိုင်တယ်။ဒါကိုဆရာတို့ကစနစ်တကျဂိုင်တွေနိုင်ဖို့အရေးကြီးရပေါ့။ဂိုင်တွေနိုင်မယ်ဆိုရင်တော့အချို့အများကြီးရှိတယ်ပေါ့။အဲတော့တခုပဲရှိတာကကိုတို့စီရင်ဆောင်ရဲ့နိုင်တဲ့အတိုင်းအတာပမာဏထက်ကျော်လွန်ပြီးတော့ပိုးတွေ့ရှိတဲ့လူတွေများလာရင်ခက်strategy တကူအဲ့ခါကျမှပြောင်းရမှာပေါ့အခုလက်ရှိတုံးနေတဲ့ season တိုင်းမှာဒါတော့လိုက်နာဖို့လိုတယ်နော်လူတွေနေနေရလဲတိတိကျကျဆက်ပြီးတော့လိုက်နာဆောင်ရွက်သွားဖို့လိုတယ်ပေါ့
ကျမရေဝန်ကြီးဌာနတာဝန်ရှိသူတွေကယောဂပိုးစစ်ဆေးမှုတွေကိုအချိန်မြင့်ဆောင်ရွက်လာနေချိန်မှာပဲယောဂလက္ခဏာတန်တရားကြောင့်စိုးရိမ်စိတ်နဲ့ယောဂပိုးစစ်ဆေးခြင်းနဲ့သူတွေကလည်းတိုးလာနေပါတယ်အခုဆိုရင်ပြည်ရင်းစည်းကွက်မှာယောဂပိုးရှိမရှိသွေးဖောက်စစ်ဆေးတဲ့ပစ္စည်းတွေရောင်းချလာနေတဲ့အတွက်သတိထားဖို့ကိုဒေါက်တာတန်နိုင်စုကသတိပေးပါရစေ။
ဒီဟာကတော့ခုနကပြောခဲ့တာဒီ ratio pre qualifying ရတာအရေးပိုင်းလေးရှိတယ်။အဲကျန်တဲ့ဟာတွေကတော့အတိမတ်ပြုတာရင်းမရှိပါဘူးခင်ဗျာ။အတိမတ်မပြုသေးတဲ့ test case နိုင်ငံလိုက်အတိမတ်ပြုတာတော့ရှိကောင်းရှိနိုင်တယ်ပေါ့။နောက်ခုနကကမ္ဘာ့ကျန်းမာရေးအခွင့်အရေးအတိမတ်ပြုတဲ့ဟာကတော့ပြည်တော်မှာတော့ standard ကျူတူမျိုးပဲရှိတယ်။အဲတော့အတိမတ်ပြုတဲ့ test case ဆိုတာလည်းတကယ်ကျတော့သူ့နည်းလမ်းနေနဲ့ပန်ကန်အောင်စစ်ဖို့လိုရတယ်ခင်ဗျာ။ဒီကျွန်တော်တို့ဒီ standard ကျူအောင်မှာ တရက်နှစ်ရက်ကျော်သွားတဲ့စံတယ်တွေမှာဒီတုတ်ဆက်တွေနဲ့ဒီကတ္တရာတွေထားပြီးကျန်စင်တော့မှာသူအဖြစ်မမှန်ဘူးပေါ့နော်ဖြစ်နိုင်ရင်သူ၄နာရီတွင်ဒီကတ္တရာတွေမှာထားပြီးတော့၄နာရီတွင်စစ်နိုင်မှာဒါအဖြစ်မှန်တယ်ဆိုတာမျိုးလည်းရှိတယ်ပေါ့ဒီ test ကတော့ positive ဖြစ်တယ်ဆိုပြီး Facebook ကျောင်းစာလေးနဲ့သွားစစ်တဲ့ဟာကတော့လွယ်ဖို့များပါတယ်ခင်ဗျာအဲဒီနဲ့စစ်တဲ့ဟာကိုလုံးဝမကြုံကြည့်သေးပါဘူးဆိုတဲ့အနေနဲ့ပြောကြလို့ပ
ါကျမရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရာကိုဗစ်ရောဂါကြောင့်သေဆုံးသူ284ဦးရှိခဲ့ပြီးရောဂါကူးစက်သူ12000ကျော်ရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
တရုတ်နိုင်ငံထုတ်တရားမဝင်ကိုဗစ်ရောဂါကာဝယ်ဆေး၍မြန်မာနိုင်ငံဈေးကွက်ထဲရောက်မလာအောင်စောင့်ကြည့်စစ်ဆေးဖို့ကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးရောင်းချတဲ့ကြော်ညာတွေလူမှုကွန်ရက်နဲ့ပြင်ပဆေးဆိုင်တွေမှာအခုတလောပြန့်နှံ့လာပြီးနောက်ပိုင်းမြန်မာနိုင်ငံဈေးကွက်ထဲရောက်မလာအောင်ကာကွယ်ဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုင်းနယ်ပြည်နယ်တွေကိုညွှန်ကြားလိုက်တာပါတရုတ်နိုင်ငံထုတ်ကိုဗစ်ကာဝယ်ဆေးတွေဟာကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အာမခံချက်မရှိတဲ့အတွက်တရားဝင်မှုမရှိရကြောင်းမြန်မာနိုင်ငံဈေးကွက်ထဲရောက်လာမယ့်အန္တရာယ်ကိုသတိထားဖို့လိုတဲ့အကြောင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ပြောခွင့်ရတဦးဖြစ်သူစကိုင်းတိုင်းတိုင်းဦးစီးမှုဒေါက်တာထွန်းလင်းအောင်က VOA ကိုပြောပါတယ်
အဓိကအဲ့ဒါကျွန်တော်တို့ကတရားမဝင်ပေါ့တရားမဝင်ဖြစ်ပဲကျွန်တော်တို့သတ်မှတ်ထားတယ်အဓိက WHO မှာဒီအရောလက်မှတ်မခံနေရဘူးတကယ်ဒီဆေးကဟိုလက်ခံနိုင်တဲ့အတိုင်းဒါရှိတယ်ဆိုရင်ညာအဲ့ဒါဆိုရင်ဘာလို့ပြောဟိုတရားဝင် WHO မှာသူတို့အစစ်ဆေးခံပြီးတော့မှဟုတ်လားဟိုမှာလိပ်စာမှာဆိုင်အောင်တာတွေ့တယ်နောက်တစ်ခုက volunteer နဲ့အရင်ဖြစ်တယ်ဆစ်ပြီးတော့မှတခါလူတကယ်သူလူနာတွေနဲ့ဆန့်ကြည့်တယ်ပေါ့နော်ပြီးတော့မှအဲ့လိုအစစ်စစ်နေ trial လုပ်ကြည့်လို့โอเคเลยสมมุติ WHO ละคอมพิวเตอร์มาเลยอะลุคอมพิวเตอร์นี่สมมุติดีเสียอ่ะตะเกะโก successful ဖြစ်တယ်ตะเกะလဲ apply လုပ်လို့ရတယ်သုံးလို့ရတယ်ဆိုရင်အနေထားမျိုးကိုသူ launch လုပ်လိမ့်မယ်အဲ့ခါကျမှကျွန်တော်ကသုံးရဲပါလေခုကကျတော့ကျွန်တော်လိုနိုင်ငံကိုငင်းနိုင်ပေါ့ဗျာငင်းနိုင်ကိုအဲ့သဘောတရားမျိုးနဲ့လာပြီးတော့အဲ့လိုလုပ်လို့မရဘူးလို့ထင်တယ်ကျွန်တော်တော့
ဈေးကွက်ထဲမှာပြန့်နှံ့နေရရှိမရှိစုံစမ်းပေးဖို့ပြည်နှံ့တဲ့တိုင်းအားလုံးကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအကြောင်းကြားထားပြီးစကိုင်းတိုင်းကတော့မနက်ဖြန်စစ်ဆေးရေးစလုပ်မှာဖြစ်ပါတယ်။ဈေးကွက်ထဲရောက်နေတဲ့တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးတစ်မျိုးရဲ့တန်ဖိုးဟာပြန်မျှတရုတ်ယွမ်ငွေ600ဝန်းကျင်မြန်မာငွေနဲ့ဆိုရင်တသိန်းကျော်ရှိပါတယ်။အမေရိကန်အပါဝင်နိုင်ငံကြီးအတော်များများမှလူနဲ့စားသတ်တဲ့အထိကိုဗစ်ရောဂါကာဝယ်ဆေးထုတ်လုပ်ဖို့ကြိုးစားနေကြပေမယ့်စားသတ်မှုတွေနောက်ဆုံးအဆင့်မရောက်သေးဘူးလို့ဒေါက်တာထွန်းလင်းအောင်ကဆက်ပြောပါတယ်
။ဒီလိုကထုတ်တဲ့ဈေးကြီးအပရိဆိုလည်းဒီမှာပြထားပြီလို့ဆန်နဲ့ရုရှားတို့ကိုရီးယားတို့အိန္ဒိယတို့ထုတ်နေကြတယ်။သူတို့လည်း research မှာက phase 3အဆင့်လောက်ပဲရှိတယ်။ phase 4မရဘူး။ဆန်တဲ့ဆက်ကလာဖြစ်တဲ့အတွက်ကြောင့်မလို့ခေတ္တကမှအခုချိန်ကြီးကတော့အောင်မြင်တဲ့ကာဝေးစီမထုတ်နိုင်ဘူး
။စက်တင်ဘာ26ရက်တရုတ်နိုင်ငံသားရေးဝန်ကြီး Mr. Wang Yi တဘာပတိအနေနဲ့ဦးဆောင်ခဲ့တဲ့စင်ရဲနွမ်းပမှုပပျောက်ရေးနဲ့ဖွံ့ဖြိုးဆဲနိုင်ငံများပူးပေါင်းဆောင်ရွက်ရေးအစဉ်မြင့်အစည်းအဝေးကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ကလည်းအွန်လိုင်းကနေတက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးမှာကမ္ဘာပြည်သူတွေအသုံးပြုနိုင်မဲ့ကာဝယ်ဆေးအဖြစ်ဖြန့်ဝေပေးဖို့တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းနဲ့ဒီဆေးကိုဈေးတက်တက်တားနဲ့စောစောစီးစီးရဖို့အတွက်တရုတ်နိုင်ငံကိုမေတ္တာရက်ခံထားပါတယ်။မကြသေးခင်ကမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရအစစ်မြင့်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့ကိုဗစ်ရောဂါကာဝယ်ဆေးအစောဆုံးထောက်ပံ့ပေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့တာဖြစ်ပါတယ်
။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလက်ထက်ထိန်းများပေးမှုများပြားလာနေတဲ့အခြေအနေစိုးရိမ်နေရတဲ့အကြောင်းစက်တင်ဘာလ29ရက်နေ့ကထုတ်ပြန်တဲ့ Conflict and Health သုတေသနစာရမ်းမှာဖော်ပြထားတာကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ကလေးအရွယ်မိန်းကလေးငယ်တွေကိုလက်ထက်ထိန်းများပေးနေတဲ့ကိစ္စဒုက္ခသည်စခန်းတွေမှာဘာကြောင့်များလာသလဲဆိုတဲ့အကြောင်းရင်းကိုအမည်မဖော်လိုတဲ့ဒုက္ခသည်စခန်းမှာနေထိုင်သူတဦးက VOA ဘင်္ဂလားဌာနကိုအခုလိုပြောပါရစေ
။
မိသားစုတွေမှာအထူးသဖြင့်အဖေတွေအကိုတွေမောင်တွေအသက်ခံရတဲ့အတွက်ဒုက္ခသည်စခန်းမှာမိမသားတွေကြီးပဲနေကြရသူတွေမိဘမဲ့ဖြစ်နေတဲ့မိန်းကလေးငယ်တွေဟာဒုက္ခသည်စခန်းကိုရောက်လာတဲ့အခါမှာ
သူတို့အတွက်လုံခြုံတဲ့နေရာမရှိဘူးစနစ်တကျစောင့်ပေးထားတဲ့နေရာမျိုးတွေမရှိဘဲတွေ့တဲ့နေရာမှာတဲအိမ်ထိုးပြီးလူတွေပြုတ်သိပ်ကျနေတဲ့နေရာတွေမှာဖြစ်တယ်လို့နေကြရတာပါပြီးတော့ဆွေမျိုးသားချင်းနီးစပ်သူတွေနဲ့လည်းတကွဲတပြားစီနေကြရတယ်ဒါကြောင့်သူတို့အတွက်ရိတ်ခါတောင်းတာကျန်းတန်းတဲ့တောင်ကုန်းမှာမှောင်မိုက်တဲ့နေရာတွေမှာသွားဖို့လာဖို့အခက်ခဲတွေအန္တရာယ်တွေလည်းများပါတယ်။နောက်တဲအိမ်ငယ်တွေတဲ့မိသားစုအလွန်များတဲ့အတွက်သူတို့မိဘတွေကိုယ်တိုင်တမီးတွေကိုအရွယ်မရောက်သေးပဲလက်ထပ်ပေးလိုက်တာတွေလည်းရှိတယ်လို့ပြောသွားတာပါ။မိန်းကလေးငယ်တွေအရွယ်မရောက်သေးပဲအတင်းကျပ်လက်ထပ်ထိန်းများပေးတဲ့အတွက်နောက်ဆက်တွဲအကျိုးဆက်တွေကိုလည်းသူကအခုလိုပြောပါတယ်။
ဒီ
မိဘကောင်းမှသူတို့သားသမီးတွေကိုသူများလက်ထဲထည့်မပေးလိုက်ချင်ပါဘူး။ဒါပေမဲ့အခြေအနေအရပေးစားရတာဖြစ်တယ်အကျိုးဆက်ကတော့အသက်အရွယ်မတူတာငငယ်ရွယ်နဲ့လက်ထပ်ရတဲ့အတွက်အိမ်တွင်းရေးပြဿနာအိမ်တော်အဆင်မပြေတာမိန်းကလေးငယ်တွေအတွက်ပျော်ရွှင်မှုဆိုတာလည်းမရှိတော့ဘူးလို့သူကပြောသွားတာပါအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေဒုက္ခသည်စခန်းထဲမှာလက်ထပ်ထိန်းများပေးတာဟာအလွန်ပဲစိုးရိမ်စရာကောင်းကြောင်း Women Peace Network အဖွဲ့ထူထောင်သူမတ်ဝေဝေနုက VOA ကိုခုလိုပြောပါတယ်
ဒီချက်ဆိုရတဲ့အခြေအနေတွေလည်းကျမတို့ဖြစ်နေတာတွေ့ရပါတယ်အဲ့လိုမျိုးကလေးတငယ်တွေကိုလက်ထပ်ထိမ်းများပေးုံတွေမကဘဲနဲ့ဒီမိန်းကလေးတွေကိုဆိုလို့ရှိရင်လည်း trafficking ဖြစ်တာတွေလည်းအများကြီးရှိပါတယ်မိဘတွေကသူတို့သားသမီးတွေရဲ့သူတို့သမီးတွေရဲ့ခုနလုံခြုံမှုဘဝနေထိုင်ရေးကိုစိုးရိမ်တဲ့အခါကျတော့ရရနဲ့နီလန်းနဲ့ယောက်ျားပေးစားချင်တာပေါ့နော်ယောက်ျားပေးစားတဲ့အခါကျလို့ရှိရင်ယောက်ျားသားရှိသွားပြီဆိုရင်သူတို့ဘဝလုံခြုံမှုပိုရှိနိုင်တယ်ဆိုတဲ့အမြင်မျိုးရှိကြလို့ဖြစ်ပါတယ်ဆိုတော့ကျမတို့နားလည်ရမှာကဒီကိစ္စဟာတာမှန်သိရလို့တာမှန်ခုနဟိုပညာမတက်လို့ဆိုတဲ့ဟာချက်သူတို့ကလုံခြုံမှုကြောင့်ဖြစ်လာတဲ့ကိစ္စလို့ကျမတို့မြင်ပါတယ်လို့
ဥပဒေအရမိန်းကလေးငယ်တွေကိုအကာအကွယ်ပေးဖို့အားနည်းတဲ့အခြေအနေနဲ့ပတ်သက်လို့လည်းမတ်ဝေဝေနုကအခုလိုပြောပါတယ
်ဟိုဒီဒုက္ခတဲ့စခန်းမှာဆိုလို့ရှိရင်ဒါဒုက္ခတဲ့ဖြစ်သွားပြီဒါဘင်္ဂလားဒေ့ရှ်နိုင်ငံသားမဟုတ်တဲ့အတွက်ကြောင့်မို့လို့ဘင်္ဂလားဒေ့ရှ်ဥပဒေရကာကွယ်မှုပေးနိုင်မှုအားနည်းတာကိုကျမတို့တွေ့နိုင်ပါတယ်။မြန်မာပြည်မှာဆိုလို့ရှိရင်မှန်ပါတယ်။မြန်မာပြည်မှာခုနကလေးဟိုအသက်18နှစ်ပြည့်မှာလက်ထပ်ထိန်းရမယ်ဆိုတော့ဥပဒေမျိုးတွေရှိတဲ့အတွက်ကြောင့်မို့လို့ဒီလိုမျိုးအရန်ငယ်တဲ့ကလေးတွေကိုဟိုလက်ထပ်ထိန်းများခြင်းကနေပြီးတော့အခြားအလျောက်ကာကွယ်နိုင်တယ်လို့ထင်ပါတယ်။ဒါနောက်တစ်ခါမြန်မာပြည်မှာဆိုလို့ရှိရင်လည်းဒီလိုကလေးငယ်တွေကိုဘောနောအသက်မပြည့်သေးပဲနဲ့ထက်ချင်းများတဲ့ဟာတွေကလည်းအရင်တော့ဆိုလို့ရှိရင်အစင်လာတစ်ခုအနေနဲ့ဒါနေရာတိုင်းမှာရှိပါတယ်ရခိုင်မာမရိုဟင်ဂျာတွေမှာမဟုတ်ပါဘူးနေရာတိုင်းမှာရှိပါတယ်ဒါပေမဲ့ထူးခြားတာကရခိုင်မာကျတော့သူတို့ကဒီလိုဥပဒေတွေကိုဒီလောက်နဲ့တည်းမဟုတ်ဘဲနဲ့ဒီ session နဲ့မပြည့်ခင်အိမ်တော်မပြုတ်အောင်ဆိုတော့ဥပဒေထက်ကိုကြော်လွန်ပြီးတော့တချို့ကိစ္စတွေမှာအလွန်ဒေတန်တရားဥပဒေတွေနဲ့ပေါ့နော်ဒီဟိုဖိနှိပ်ထုတ်ချယ်တဲ့ပုံစံမျိုးတွေနဲ့ကန့်သက်တာမျိုးတွေလည်းရှိခဲ့ရပါတယ
် conflict and health စာဆောင်ရဲ့စစ်တမ်းတွေ့ရှိချက်တွေအရပဋိပက္ခတွေနဲ့နေရရင်စွန့်ခွာထွက်ပြေးမှုတွေကြောင့်အခုလိုရိုဟင်ဂျာဒုက္ခသည်တွေကြောင့်ကလေးငယ်တွေလက်ထပ်ထိမ်းမြှားမှုတွေပိုးပြီးဖြစ်လာရတယ်လို့យေတာထားပါတယ်ရှင်
အမေရိကန်တန်ကကြာတာပရင်းနေမနေ့ကအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မှာပြည့်တင်ပြပေးပါမယ်။ How a beloved gemstone became a symbol of environmental tragedy in Myanmar မြန်မာနိုင်ငံကအများနှစ်သက်မြတ်နိုးတဲ့ကျောက်စိတ်တွေကတဘာဝပတ်ဝန်းကျင်ဆိုင်ရာဝန်내ဂျေကိုဘွေရဖြစ်ရအဖြစ်ဘလို့ပြောင်းလဲသွားတယ်လဲဆိုတော့ဆောင်းမရှင် Emily Fishbane နဲ့အောင်မြတ်လမုံတို့ပူတွဲရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ကမ္ဘာမှာကြောက်စင်းအများဆုံးထွက်တဲ့မြန်မာနိုင်ငံအတွက်အဲ့ဒီကြောက်စင်းကရတဲ့ဝင်ငွေဟာတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာရရှိနေတာဖြစ်ကြောင်းအဲ့ဒီကြောက်စင်းတွေကိုတရုတ်လူမျိုးတွေကအရန်ချိန်နေတတ်တဲ့အတွက်တရုတ်မှာကြောက်စင်းဟာရွှေတက်တောင်ပိုရောင်းကောင်းကြောင်ဆောင်းပါးကိုအစချီရေးသားထားပါတယ်။ဒါပေမဲ့ကချင်ပြည်နယ်မြောက်ပိုင်းဒေသဖားကန့်ကကြောက်စင်းတွင်းတွေမှာအလုလုနေကြတဲ့သူတွေအဖို့ကတော့ဒီကြောက်စင်းတွေဟာကန်စိုးမိုးမောင်ကျစေတဲ့အဖြစ်ဆိုးဖြစ်နေတယ်လို့ဆိုပါတယ်1980ခုနှစ်နောက်ပိုင်းနေအထိဒီဒေတာကတဘာဝပတ်ဝန်းကျင်နဲ့ချောင်းတွေဟာတန့်ရှင်းလက်ဆက်နေသေးကြောင်းဒေတာကနေရပြောကြားချက်ကိုလည်းဆောင်းပါးမှာကိုးကားဖော်ပြထားပါတယ်အခုတော့ချောင်းတွေနဲ့ချောင်းတွေကငါးတွေပါပျက်စီးဆုံးရှုံးကုန်ပြီလို့ဆိုပါတယ်အခုနှစ်ဇူလိုင်လ2ရက်နေ့မှာမြေပြိုမှုကြီးဖြစ်သွားခဲ့ပြီးအနည်းဆုံးလူပေါင်း200လောက်သေဆုံးခဲ့ရတဲ့အဖြစ်ပြက်ကြောင်းဒေတာကနေကြာဆိုးရိမ်မှုတွေပိုကြီးထွားလာနေကြောင်းဒါဟာဒီဒေသမှာဖြစ်ခဲ့တဲ့မြေပြိုမှုမြောက်များစွာတဲ့ကတခုသာဖြစ်ကြောင်းလဲစောင်းမမှာထောက်ပြထားပါတယ်ဇူလိုင်လ2ရက်နေ့မြေပြိုမှုကြောင့်သေဆုံးရသူအများစုဟာရေမစေးကြောက်ကြောက်ကြတဲ့တာမန်လက်လုလက်စားတွေဖြစ်တယ်ဆိုတာကိုလည်းစောင်းမမှာဖော်ပြထားပါတယ်ဒီဒေသကသဘာဝပတ်ဝန်းကျင်တွေဒီတဲ့ပိုပြီးပျက်စီးမသွားအောင်နဲ့လူအသက်တွေထပ်မံမဆုံးရှုံးရလေအောင် အစိုးရအနေနဲ့အများဆုံးကြားဝင်ဆောင်ရွက်ပေးဖို့ဒေတာတွင်းကတဘာဝပတ်ဝန်းကျင်အရေးနဲ့လူခွင့်ရေးတက်ကြွလှရှားသူတွေကတောင်းဆိုနေကြတယ်လို့ဆိုပါတယ်အစိုးရအနေနဲ့ဇူလိုင်လမှာဖြစ်သွားခဲ့တဲ့အသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အဖြစ်အပျက်မျိုးကိုဟန်တန်းနိုင်ခြင်းမရှိတဲ့အပေါ်ကမ္ဘာတဘာဝပတ်ဝန်းကျင်စောင့်ကြည့်လေ့လာရေးအဖွဲ့ Global Witness ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာကိုလည်းစောင့်မမှာထည့်သွင်းဖော်ပြထားပါတယ် Global Witness အဖွဲ့ရဲ့ဝေဖန်မှုဟာပြည်တွင်းပြည်ပကအဖွဲ့စည်းပေါင်းများစွာရဲ့တောင်းဆိုဝေဖန်မှုတွေကတစ်ခုသာဖြစ်ပြီးစစ်တပ်ကလက်ဝဲကြီးအုပ်ထားတဲ့ဒီကြောက်စိမ့်ဒုဖွဲ့ရေးလုပ်ငန်းနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုအရေးဟာလည်းနောက်နေ့ကြံ့ကြာနေတယ်လို့ဆိုပါတယ်ကြောက်စိမ့်ဒုဖွဲ့မှုတွေကြောင့်ဖြစ်ပေါ်လာတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဘေးထွက်ဆိုးကျိုးတွေအတွက်ဆိုးရိမ်မှုတွေကြောင့်ကြောက်စိမ့်ဒုတဲ့ကုမ္ပဏီတွေအနေနဲ့သူတို့လုပ်ငန်းကြောင့်တဘာဝပတ်ဝန်းကျင်ကိုဘလို့ထိခိုက်စေရဆိုတဲ့အစီရင်ခံစာမတင်နိုင်ရင်ဒုဖွဲ့ခွင့်လိုင်စင်ချမပေးဘူးဆိုတဲ့ဥပဒေကို2016ခုနှစ်မှာအစိုးရကပြဋ္ဌာန်းခဲ့ပေမဲ့လည်းဥပဒေရဲ့အာဏာချက်တွေကိုအသုံးချပြီးကုမ္ပဏီတွေကဆက်လက်တူးဖော်နေကြဆဲပဲလို့ဆိုပါတယ်အခုချိန်မှာတော့ဖားကန့်ဒေတာကတဘာဝပတ်ဝန်းကျင်ဆိုင်ရာဖြစ်စည်းဆုံးရှုံးသွားမှုတွေဟာပြန်ကောင်းလာအောင်လုပ်ဖို့အချိန်နှောင့်သွားပြီလို့ဒေတာကတချို့ကယူဆနေကြကြောင်းစောင့်ပါမှာကိုကာဖော်ပြထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ www.npr.org မှာဖတ်ရှုနိုင်ကြပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်သရရှင်ခင်ဗျာ Jorus လဲနားဆင်ကြမှာတော့မြမရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်လမ်းမဲ့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးအတွက်တိုင်းရင်းသားပါတီတွေအရေးပါလာမယ်ဆိုရင်သူတို့ဟာဘယ်ပါတီနဲ့ပူးပေါင်းကြမလဲအခုလိုတိုင်းရင်းသားပါတီတွေအရေးပါလာတဲ့အတွက်သူတို့လူကြီးနေတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပုံမူပြင်ပြင်လာမလားလက်နက်ကင်ပြည်ပခါတွေအစဉ်ရော့သွားနိုင်သလားဆိုတာတွေကိုတချင်းပြည်နယ်ပြည်သူပါတီခေါင်းဆောင်ဒေါက်တာတူကြနဲ့ဆွေးနွေးသုံးသပ်ထားပါတယ်ကျွန်တော်ကြော်စမ်းသားပါဒေါက်တာဒီရခင်ဗျာအခုမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီညှော်လင့်ချက်တော်တော်ကြီးကြီးမားမားထားရှိတယ်သိရပါတယ်။သုံးသပ်တွေကရေးကြတယ်ဒီချိန်မှာတိုင်းရင်းသားတွေဟာပြည်နယ်အဆင့်စွတ်တော်တွေကသာမကဗဟိုအဆင့်စွတ်တော်မှာရှင်ပြိုင်ကြမယ်။သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနဲ့ပေါင်းပြီးတော့ညွန်ပေါင်းဆိုရဖွဲ့ရရင်လည်းဖွဲ့ဖို့ရွေးချယ်ရှိရယ်ဆိုတော့အထီးရေးကြပါတယ်။ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘယ်လောက်ထိတောင်းနိုင်တယ်လို့ဆရာညွှန်လင်းပါလေအကြံပြင်းစပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရဲ့ဘုန်းတော်ရဲ့ဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲကအခုကျွန်တော်2020နဲ့2015ဖြစ်တယ်နည်းချူချလာချူပြင်းပါလေနော်ဒါဟိုဒီပြည်내ကပြည်သူတို့တွေကဒီနေရာတွေဖွဲ့စည်းတဲ့ပါတီကိုအထူးဦးစားပေးတဲ့ဤဆန္ဒတွေပေါ်ပေါက်လာတယ်။အဲဒါသူတို့နှုတ်နယ်လဲသူတို့ကအားပေးစကားတွေပြောလာတာ။ဒါကြောင့်မလို့ဒီပါတီပြန့်ကျင်းနေတာလဲသူတို့ကလိုလားဘူး။အဲဒါကြောင့်မလို့ပါတီပေါင်းစည်းဖို့လဲသူတက်ချွတ်အားပေးလာတယ်။အဲ့တော့အဲ့ဒီအရကဘာလဲဆိုရှင်2020ရုပ်ောက်ပွဲကိုကျွန်တော်ကဒီမြန်မာနိုင်ငံတောင်တုတ်ဖို့လို့မတဲ့အကျိုးအသက်တော်လောက်ပေါ့။ပြည်နယ်အကျိုးအသက်တော်လောက်ထူးခြားတဲ့ရုပ်ောက်ပွဲဖြစ်တည်နေတာ
ပေါ့။ဟုတ်ကဲ့ဘယ်လိုအကျိုးမျိုးလဲဆိုတာနည်းနည်းရှင်းပြပါခင်ဗျာဒီနေရာမှာ
။ဒီချက်နည်းနည်းကတော့ဒါကျွန်တော်ကပြည်တော်စုတစ်ခုလုံးညီကြရရရှိတယ်။ရရှိတယ်ဆိုရင်ခါကြတော့ကျွန်တော်ကဒီစစ်ပစ်ကြောင်းရပေါ့။ဒါဖက်ဒရယ်ဒီမိုကရေစီစစ်ပစ်ကိုကြောင်းနေဖို့အကျိုးသားရ။ပြည်ရေးဒီပြည်နယ်မှာလည်းဒီပြည်နယ်ရဲ့ကွန်ကျူတူတဲ့ရေးပြည်နယ်သားတွေကံတမာကိုပြည်နယ်သားတွေကိုလည်းဖန်ပြီးတဲ့ကွန်ကျူမာကိုဖန်ပြီးဖွင့်ဆွေးဟာကိုဒါရုံလုံးပေါ်သွားဖို့ပေါ့နော်။လက်ပြလုဆောင်တော့လုနိုင်တော့လုဆောင်တော့ကိုယ့်ဒီမှာကိုဖန်ပြဖွင့်ဆွဲရကို ada nang tu pun ada. Tapi yang kita punya tu, atau cakap rumah jalan atau fanda pun.
Sura, begini, sudah sedang mana dah? Energy body ya, lu sangat je. Tapi ini dah cukup pubi lah. Sunun teman sangat penting. Me body ini pun yang berbody ku siaru semua malah.
Okay,
aku cina
malah jalan dah. Sangsi, ekalah lu jalan ya malah. ปาดีนี่มาจรงก็ว่าจะลงมาดูเสื้อผ้าที่เป็นชาติแล้วไม่ใช่โอเคจรงก็ไปอาชีพการละเป็นจรงต้องชิมเลยยี่ก็ไปที่เลยยี่ก็ไปเยี่ยนละผมมาเลยจรงต้องชิมเลยเอรีน่าไปมาที่โบราณไม่รู้ชั่วโมงที่จรงต้องชิมต้องชิมแล้วมาตาชิมเปียดรู้ว่าจรงเดี๋ยวมีอยู่ที่รู้อะไรเดี๋ยวที่ต้องรู้อยู่ที่ไหนอยู่ที่เกี่ยวกับที่ป่าวันจ้าก่อนนี่เลือดเป็นสองยี่จินเดีย
อนาคตเยอะเนี่ยแต่ตาชิบุนาดินาเลนุชิบุแต่เป็นปาร์ตี้เป็นฮาสวาลุจโรตุจินามาลงมาขั้นมันตัดโอเคปีเกเรกาลามาอนุตัดโมกุลีฟอยจงเนี่ยแต่ในนาปาร์ตี้เรียบุบังสวยมุกอามลูอามยาดันเนี่ยมีอะไรจ้าเกวาร์เอราวะจินยงเลียบยามิซงซาบิวาเซีย
โอเคเอราวะเป็นที่ผมมาไม่ได้มุ่งดีแล้วตัวก็ที่เป็นได้ที่
เยนูลาเจอาจจะที่ว่าผมอาจจะเป็นผู้เล่นที่จะพอต่อเป็นผู้ดูแลผมเออจอมตัวตัวเยอะพอมาตัวนุ่ยเยอะพอมาแล้วผู้ชิงทำมาแล้วปีตัวเดียวเราเจอจานแล้วอามตัวอามยาพี่เด็กตัวเจอจานแล้วน้องมาเลยดีน้ำไม่ชิงกันละมาเลยตัวเยอะสมมุติเนี่ยนุ่งสองเจ็ดพอมาเว้ยหมดที่มาเลยเสียดีเนี่ยมาทุกสินาทีนะช่วยแต่งหน้าดีได้ไหมแล้วนักการอินอาซูริฮะตัวเราก็อาเก่าหนีไปไอ้ดีได้ไหมปีตัวกูจะเรียนสุดโต้มาบริฮะใส่บีโอ ลูดูเอยุงกิมลูกไม่อาจจะบุษเซนมาเหมือนพวกเราปีนี้เราจะชูฮาร์ดเซนสุดโต้ลันยองเนี่ยตัวเรียกคุณยูยาลามาโมฮุบุบามาตูมาปะบุบเชนเนี่ยแต่ยังเล่นนักการเล่นนิดาเซนปูบีโรอาเบียเมสเรสซิกุมยาปาวนิดาลูเลจินอสินามิวาเลจินีบีโอเอ็นเดโมกรีซิโกยุงกินเนบีโรเล่นนักการเล่นนิโนเวปูบีอาซันนิจาเลดาลูเลซินาจิอาพิเมลุทิมาเลเซียเบลุทวาวาเลกิจาพี่อาตุเบชิบาเลจินอามิงา
ที่เรื่องสิ่งนั้นยิ่งจะต้องจับจิตเอาเนี่ยยิ่งจะต้องนั้นยิ่งเป็นสิ่งที่มันจะเป็นอะไรเนี่ยแต่ส่วนใหญ่เราดูแล้วแต่ขยุ่นละจ้าวเลยแต่นั้นยิ่งเป็นสิ่งที่เราดูแต่ที่สุดสุดไปหมดแต่เราไม่ส่วนอันก็เป็นตรงนี้ละการสอนเราชีวิตชีวิตแต่เจ้าก็ดีอ่ะกูเป็นโลกยังยังสังสารที่มามากันปุ่มปนในเรื่องสวัสดิการจ้าวเลยเออเราดูดีปุ่มคนเดียวมาแล้วแต่ เฟรนด์เดอร์มุกพิซซ์ลูกพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพิพ
ပြည်သူကိုယ်စားလှယ်ဆိုပြီးရွေးကောက်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေသိရေးပါတာကိုမတွေ့ရဘူးလို့တချို့သုံးသပ်ကြပါတယ်
အဲ့ဒါနောက်ပိုင်းမှာနည်းနည်းဒီတင်ပေါ်လာကြ။ UPD GC ဆိုတာကတုံ့ပြန်ဆိုင်ပါပဲ။တုံ့ပြန်ဆိုင်စားတာလည်းအဲ့အာနာတူလည်းပဲသူဖွင့်ကြည့်ထားတာတုံ့ပြန်ဆိုင်။ဒါပေမဲ့နောက်ပိုင်းမှာတော့ဒါ EAO နဲ့အစိုးရတမ်းတော်နှစ်ပွင့်ဆိုင်ပုံစံနည်းနည်းသွားနေတာကြ။ဒါပေမဲ့ဒါနဲ့သူတို့ကအဓိကအဲကြတဲ့အပိုင်းကတော့ဒီလက်နက်ကယ်တော်လှန်ရေးကိုဘယ်လိုရပ်ဆိုင်နိုင်မလဲဆိုတာကိုအဖြေထုတ်တဲ့အခါကျတော့အဲသူတို့ကအဲ့ဒီပုံမှာသူတို့ကအဓိကကြလာတာပေါ့။အဲ့ဒါ NCA ဆိုတဲ့ group မှာများသည့်အဓိကကြာပါအဲ့ဒါကြောင့်လို့ဖြစ်ပါပါအဲ့ဒါတော့ကျွန်တော်ကဖြူတော့မပြောကြည့်ပါဒါပေမဲ့ဒီပါတီကိုပြစ်ပယ်ထားလို့တော့မရဘူးကျွန်တော်လည်းပြောနေတာပဲဒီချုပ်တည်းလေးမှာနည်းနည်းအဲ့လိုချင်းချင်းပြရားရှိအောင်ရှိနိုင်တယ်ဒါပေမဲ့တကယ် policy အရဆိုရှင်တော့ဒါအလုံးသုံးခုဆက်သုံးခုဆက်ပါပဲဒါတွေအာနာတူ level တူသုံးခုဆက်ပါပဲအဲ့ဒီကနေသွားနေတာဖြစ်တယ်ဆိုကျွန်တော်အဲ့လိုခံနေတယ်ဒီအစရတန်တော်လို့တော့သဖို့ဒီရောသူပုန်နိုင်ငံရေးပါတီများသူပုန်အဲ့ဒါကိုပြောတာပါဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီတိုင်းရင်းသားပါတီရေးပါဝင်နိုင်ငံရေးပါတီတော်တော်များများဟာတက်မတော်ကောက်ဝေးဥစည်းချုပ်နဲ့တွေ့ကြပါတယ်တော်တော်ကဦးဇုံမကြီးမြောင်းနိုင်ငံကမကြခင်မှာအနားယူပြီးတော့နိုင်ငံရေးကိုဝင်လာမယ်လို့လည်းမျှော်မှန်းကြပါတယ်သူနိုင်ငံရေးတွေကိုပါလာရင်သူစီတိုင်းရင်းသားတွေအကျိုးတွေပို့ပြီးတော့ဆောင်ရွက်ပေးနိုင်နိုင်မယ်လူဖြစ်တယ်လို့များတွေ့ကြသလားဆရာအဲ့ဒါတော့ကျွန်တော်တော့တိမခံမှန်းတာဟုတ်ကြ။ဟာ။အဲဒါဟုတ်တာ။ဥကြံတာပြောရပိုင်းကြတော့ကျွန်တော်တိတ်ပြီးတော့ရှင်ရက်အပြစ်ကြတော့ တကြတဲ့ချင်းချင်းချစ်တော့မပေးနိုင်ဘူးဗျာနော်အဲ့လာနေနေဟိုစားပေါ့ဗျာဒါသူ့ရဲ့ကာယကံချင်းလေးအဲဒီခဲမှာဟိုအဲသူချို့ဒီလေဘာတော့ရှိကောင်းရှိနိုင်တာပေါ့သူတို့ဆုံတာကဒီရုပ်ောက်ပွဲနေလဲဆိုင်တယ်အဲနောက်ပြီးညလာခံနေလဲဆိုင်တယ်အဲညလာခံအချို့မှာပြင်ကြတာဟုတ်အထူးသဖြင့်သူရှိနေတာရုပ်ောက်ပွဲနေဆိုင်နေအချက်တွေရှိနေတယ်လို့ကြားရတယ
်ဟုတ်ကဲ့နောက်တစ်ခုကကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပူဆူတာပေါ့တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲကတရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားနဲ့မဲဆန္ဒနဲ့အတော်များများမှာရွေးကောက်ပွဲကျင်းပဖြစ်မယ်လို့ရောထင်ပါလားကိုဗစ် -19 ပြဿနာလည်းရှိနေသေးတော့
ပါပါတော့အခက်အခဲရှိပါတယ်အခုကြားနေရတဲ့တဲဆိုလို့ရှိတော့ရွေးကောက်ပွဲမကျင်းပပေးနိုင်တဲ့နေရာညွတ်တဲ့တချို့တော့ရှိအားကြောင့်လို့အခက်အခဲရှိပါတယ်အဲ့ဒီချင်းပြည်နယ်မှာတော့ပြဿနာမရှိပါဘူးချင်းပြည်ညနေအားလုံးပါတဲ့မင်းဆန္ဒနဲ့ဖွင့်ပေးထားပါတယ်ကြာဟုတ်ကဲ
့ဟုတ်ကဲ့ဒါတော့နောက်ဆုံးမေးချင်တာတကယ်လို့ဆရာတို့မျှော်လင့်သလိုတိုင်းရင်းသားပါတီတွေအင်အားကောင်းမယ်လွတ်တော်နှစ်ရလုံးမှာတိုင်းရင်းသားတွေသိအင်အားကောင်းလာမယ်ဆိုရင်တကယ်လို့အရေးကြီးတဲ့ကိစ္စတွေအပြောင်းလဲလုပ်မယ်ဆိုရအောင်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာမှာဖြစ်နိုင်တဲ့ပါတီရဲ့အစိုးရဖွဲ့ခွင့်တောင်းမဲ့ကိစ္စမျိုးတွေအဲ့လိုမျိုးအထိသူတို့လိုက်လျှောနိုင်ကြအကြောင်းရှိမဲ့ထင်ပါလားနောက်ပြီးသယံသာရခွဲဝေတဲ့ကိစ္စကချင်းမှာဆိုရင်ဒီစံရပြနာသိရည်ကြီးတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်နယ်ဆိုရည်နယ်လူလူရဲ့စနတ်သဘောထားအတိုင်းတော်တော်များများဖြစ်လာနိုင်မယ်ထင်ပါလားလည်းညွှန်နိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဆရာတရားကတော့အရင်ကနေတော့ချိုးချလာဘာကြောင့်လဲဆိုလို့ရှိရင်ဒါအရင်ကတော့ပြည်သူလူတော်မြို့သားလူတော်ရောက်သွားတဲ့ဒီတိုင်းသားကိုယ်စားလက်တွေလူတော်အမတ်တွေကဒီကျင်းလုံးညွှန်မှုမရှိဘူးဗျအခုကတော့ဒီ2020ရုပ်ောက်ပဲပြည်တဲ့နောက်ပိုင်းရုပ်ောက်ခံတဲ့တိုင်းသားကိုယ်စားလေဒီလိုလိုတော့ညတာလိုတော့ရောက်သွားတဲ့သူတွေကသူချင်းချင်းလုံးလုံးနဲ့ညီညွတ်နဲ့သွားကြမှာပါအဲဒါမို့လို့ဒီသူတို့ကအနေနဲ့ကဒီတိုင်းသားအရေးဒီတော်စုအရေးကိုသတန်းသေးထွက်ပြီးတော့ဆွေးနွေးကြမှာဒါကြောင့်မလို့ဒီဟာအင်အားကြီးတစ်ခုတော့ဖြစ်လာတယ်အဲဒါကြောင့်မလို့ဒီပါတီကြီးဒီနဲ့တရှင်းနိုင်တဲ့အင်အားတိုင်းသားအင်အားတသက်ပေါ်လာနိုင်တယ်လို့ချင်ပါတယ်ရတော့ဒါကျွန်တော်ရေမျှော်လင့်ချင်ပါ
တိုင်းသားဒေသကြီးမှာဖြစ်နေတဲ့ပဋိပက္ခတွေကောပြည်လည်မှုရလာလိမ့်မယ်ပြည်လည်မှုမရသည့်တောင်အစင်ရော့လာလိမ့်မယ်လို့ကိုမျှော်လင့်နိုင်ပါသလားခင်ဗျာ
အဲဒါတော့ဒါကျွန်တော်ကဒီတိုင်းသားလက်နက်ကင်အင်အားစုတွေကပြုကျင်တဲ့ဒီနိုင်ငံရေးအမှတ်ခံချက်မရမချင်းရတော့ဆက်ပြီးတောင်းနေကြမှာပဲဒီဘက်မှာနည်းနည်းအားကောင်းလာလို့ဟိုဘက်အားပြော့သွားတယ်ဆိုတာမျိုးတော့ဖြစ်နေမှဖြစ်ပါဘူးဒါကြောင့်လဲဆိုဒီဘက်မှာနည်းနည်းအားကောင်းလာတယ်ဆိုတော့ဟိုဒီဖက်ဒရယ်ပြည်ထောင်စုမှာမတည်ဆောက်နိုင်ကြတာဟုတ်ဖက်ဒရယ်ဖက်ကြီးပုံမှာမပေါ်သေးရဘူးဒါပြည်ထောင်စုသဘောတူညီစာချုပ်မှာမဆုံးနိုင်ကြတာဖက်ဒရယ်သဘောတူပြည်ထောင်စုတည်ဆောက်ရေးဆွဲရတော့ပြည်ထောင်စုသဘောတူညီစာချုပ်ယူနန်အက်ပတ်ရေးဆွဲရမယ်အဲ့ဒီအစ်မရောက်မချင်းတော့ဒါကျွန်တော်ပြည်နယ်သိပြီးအားပြော့သွားတာမျိုးပြောင်းလဲသွားတာမျိုးတော့ကျွန်တော်ရှိမယ်လို့မဖြစ်ပါဘူးရပါတယ်
မနက်ကမှာ COVID-19 ရောဂါပိုးကူးဆက်ပြန့်နှံ့မှုတွေဟာတစ်နေ့ထက်တစ်နေ့ဆန်းကျင်တင်များပြားလာနေပြီးထိ ंछ ုပ်ကူတာဖို့ခက်ခဲတဲ့အနေအထားတစ်ခုကိုဦးတည်လာနေတာတွေ့မြင်နေရပါတယ်။ရပိုင်းတွင်းမှာအင်းနီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့ကူးဆက်ပြန့်နှံ့မှုကိုကြော်လွန်လာတာကြောင့်တိတ်မကြခင်မှာထိ ंछ ုပ်ဖို့ခက်ခဲတဲ့အနေအထားတစ်ခုကိုရောက်ရှိသွားနိုင်မလားဆိုပြီးဆွေးနွေးပူပန်နေကြရတာပါ။ပထမလိုင်းတုန်းကလိုမျိုးအစိုးရဌာနတွေစက်ရုပ်အလို့ရုံနေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်ဖို့တိုက်တွန်းနေတဲ့သူတွေရှိသလိုComplete lockdown လုပ်လိုက်ရင်ရရှိလာမယ့်အကျိုးကျေးဇူးထက်ဆုံးရှုံးမှုတွေကပိုများနိုင်တယ်လို့ယူဆတာကြောင့် Complete lockdown မလုပ်ဖို့တိုက်တွန်းနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်။လက်ရှိအချိန်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေက Complete lockdown လုပ်ဖို့ကိုလုံဆောင်မှုအလားအလာမတွေ့မြင်သေးဘူးလို့အထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ပထမအချိန်မှာတော့ဒီ Complete lockdown ဆိုပြီးတော့ဒီလူတွေအားလုံးအပြင်မထွက်ရဘူးဆိုတာလေ။အဲဆရာအမြင်မှာတော့ဒီတကြံပိတ်ကာလနဲ့တိုက်ဆိုင်သွားတဲ့အခါကျတော့နော်တကြံကာလနဲ့ပါဆက်ဆက်ပြီးတော့နှစ်ပတ်တွင်မှာစေယုံလုံယုံနေပိတ်တယ်လူတွေလည်းအိမ်မှာပဲနေပြီးတော့ထွေထူးဒီစေယုံပြသမှုကိစ္စနေဈေးဝယ်ဖို့ကိစ္စလွယ်ပြီးဂျန်တဲ့ကိစ္စတွေเนาะအစိုးရယုံတွေရောအကုန်လုံးပိတ်ထားတယ်ဆိုတာဇာတ်လို့ကြားသိခဲ့ရတာပေါ့เนาะအဲ့တော့ဒီအခုလိုဒုတိယတစ်ချိန်ဖြစ်လာတဲ့အခါမှာကြတော့ဒီလိုပဲအစိုးရဌာနတွေစေယုံလုံယုံတွေကိုပိတ်သိမ်းမဲ့လာလာအခုချိန်ထိတော့ပြောသန့်ဆိုသန့်မကြရသေးဘူးပေါ့เนาะ
ပထမလိုင်းတုန်းကကူးစက်မှုတွေရောကြသွားအောင်အောင်မြင်မြင်ထိ ंछ ုပ်နိုင်ခဲ့တာဟာဘလို့အကြောင်းတွေကြောင့်ဖြစ်တယ်ဆိုတာကိုတိတိကျကျသက်သေမပြနိုင်ပေမဲ့ complete lockdown လုပ်နိုင်ခဲ့တာကတော့ထိရောက်တဲ့အကြောင်းတစ်ခုဖြစ်ပါဝင်ခဲ့တာပါ။ကို COVID-19 ကူးစက်မှုတွေရောကြအောင်ထိထိရောက်ရောက်ထောက်ကူပေးနိုင်ခဲ့တဲ့ complete lockdown လို့တာကိုအခုဒုတိယလိုင်းမှာထပ်မံလှုပ်ဆောင်ခြင်းမရှိတော့တာဟာဘာကြောင့်ဖြစ်နိုင်မှာလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ဆရာရဲ့အမြင်ကဘယ်လိုလဲဆိုတော့နံပါတ်1ကတော့ဒီစာဝတ်နေရေးသွားလာလှုပ်ရှားတဲ့သူတွေเนาะဒီစာဝတ်နေရေးအခက်အခဲရှိတဲ့သူတွေအခက်အခဲဖြစ်လာနိုင်မှာတစ်ချက်လို့ထင်တယ်။နောက်တစ်ချက်ကဆရာတို့ဒီတခြားနိုင်ငံတွေမှာအဲ့လို lockdown လုပ်ပြီးတဲ့အခါမှာဒီကူးစက်တဲ့လူဒဲသွားတယ်ဆိုပြီးတော့ပြန်ပြီးဖွင့်လိုက်တဲ့အချိန်မှာယောဂကူးစက်မှုတွေတဖန်ပြန်တက်လာတာတွေ့ရတယ်။เนาะအဲ့ဒါဘာကိုဆိုလိုလဲလဲဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဒီပိုးကဒီနှစ်ပတ် lockdown လုပ်ုံနဲ့အပြီးပျောက်ွယ်သွားတာမျိုးမဟုတ်ဘူးလို့ပြောချင်တာ။ဖွင့်တဲ့အချိန်မှာဒီပိုးဝင်ရောက်တဲ့လူတွေရှိတယ်ယောဂပိုးခံစားရတဲ့လူတွေပြန်တွေ့လာတယ်။ဒါကြောင့်မလို့ဒီလို complete lockdown လုံးချလိုက်တာဒီနောက်နှစ်ပတ်ကျော်ကာလအတွင်းမှာအကျိုးရှိခြင်းမရှိခြင်းကိုဆရာတို့ကတေချာပြောဖို့ခက်သေးတယ်လို့ဆရာအနေနဲ့တော့မြင်တယ်ပေါ့နော်
။အစိုးရဌာနတွေနဲ့ဆက်ယုံအလုံယုံတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်တာမျိုးကိုမတည်ရပါပဲ။ကူးစက်ပြန့်ပေါင်းမှုများတဲ့နေရာတွေကိုတော့နေရာကွက်ပြီး lockdown လုပ်နေတာကိုတွေ့မြင်နေရပါတယ်။နေရာကွက်ပြီး lockdown လုပ်တာတွေကရောရေရှည်မှာအကျိုးရှိနိုင်မှာသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
တိုင်မှနေထိုင်တဲ့သူတူမှပိုးရှိတဲ့အခါမှာကြံတဲ့လူတွေကိုလည်းပိုးကူးစက်နိုင်တဲ့အလားအလာရှိတဲ့အတွက်အဲ့ဒီအိမ်ကသူတွေကိုဘယ်မှအပြင်မထွက်စေဘဲနဲ့အပြင်ကနေပဲဇာတ်ရပံပိုးကူညီမှုတွေဆောင်ရွက်တာလေးတွေတွေ့ရပါတယ်ပေါ့နော်ဒီလိုလုပ်ခြင်းအပြင်လည်းဒီကူးစက်မှုများတဲ့မြို့နယ်သို့မဟုတ်ဒီရက်ကွက်ကနေတခြားကိုပြန့်ပွားမှုမရှိအောင်ဒါတားဆီးတဲ့လုပ်ထုံးလုပ်နည်းတစ်ခုပဲဖြစ်တဲ့အတွက်ဒါကိုလည်းစနစ်တကျဆက်ပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့ဆရာအနေနဲ့မြင်ပါတယ်ပေါ့
လက်ရှိအချိန်မှာပထမလိုင်းတုန်းကလိုလုပ်ငန်းအားလုံးကိုယာယီရဆိုင်ပြီး complete lockdown လုပ်ဖို့မဖြစ်နိုင်သေးတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလူတိုင်းလိုက်နာနေထိုင်နိုင်အောင်ကြိုးစားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးရှိတယ်ကိုယ်နဲ့တွေ့ဆုံတဲ့လူတိုင်းမှာခန္ဓာကိုယ်ထဲမှာပိုးရှိနေနိုင်တယ်လို့သဘောထားပြီးတော့သွားလာလှုပ်ရှားနေထိုင်စားတောက်တာကို new normal လို့ခေါ်တယ်ပေါ့နော်ဆိုလိုတာကကိုယ့်ရဲ့အိမ်ထဲမှာတောင်အပြင်သွားလာလှုပ်ရှားနေတဲ့သူရှိလို့ရှိရင်သူနဲ့ကိုယ်နဲ့ခက်ဝေးဝေးနေတယ်ပေါ့နော်ကဝေဝေနေတဲ့နဲ့စားတော့တဲ့အခါဒီမှာလည်းဂယူဆိုင်ရမယ်ကိုယ့်ရဲ့အိမ်တွင်းမှာဒီလူများလက်နဲ့ထိတွေ့နိုင်တဲ့နေရာတွေကိုပိုသက်စေနဲ့တတ်ပေးရမယ်။တော့တယောက်နဲ့တယောက်နော်စကားပြောတဲ့အခါမှာသုံးမိကွာဝေးလေးကပိုပြောနိုင်ပိုကောင်းတယ်ပေါ့နော်။အော်ဘုရားပြောပြနေတာတွေဒီကိုယ့်ရဲ့အိမ်တွင်းမှာလိုက်တာရမယ်ဟာပေါ့။အိမ်ပြင်ထွက်ပြီဆိုရင်တော့ပိုပြီးရေးကြည့်လာတယ်။ကိုယ့်အိမ်ကစထွက်ကလေးကကိုဒီမတ်လုံလုံချုံချုံတတ်ပြီးထွက်ရမယ်။ထွက်ပြီးတဲ့အခါမှာလည်းဒီမတ်ကိုနော်စားတာရေတောက်တဲ့ကိစ္စကလွယ်ပြီးတော့တတ်နိုင်ရင်ကိုယ့်စီမှာထောက်လျှောက်ဒီမတ်ကိုတတ်ထားသင့်တယ်ပေါ့နော်အဲ့တော့အိမ်ကထွက်သွားတယ်လမ်းမှာလူနဲ့မျက်ကြင်ဆိုင်တွေ့မယ်ကိုမတ်တတ်ထားတယ်သူလည်းမတ်တတ်ထားတယ်ဆိုသူစီကဘိုးကူးစရာတိတ်မရှိဘူးဈေးထဲရောက်သွားတယ်ဈေးရောက်တဲ့လူမတ်တတ်ထားတယ်ဈေးဝယ်တဲ့လူမတ်တတ်ထားတယ်သူတို့ချင်းချင်းစကားပြောပြီးတော့ဈေးဝယ်ကြမယ်သူတို့စီကကူးဖို့ရာခိုင်နှုန်းရှော့ချနိုင်တယ်ဘတ်စကားပေါ်ရောက်တယ်သူလည်းမတ်တတ်ထားမယ်ကိုလည်းမတ်တတ်ထားတယ်သူနဲ့ကိုနဲ့မျက်နှာချင်းနီးကပ်အောင်မနေဘဲနဲ့မျက်နှာလွှဲထားမယ်ဆိုရင်ကူးစက်မှုရာခိုင်နှုန်းရှော့ချနိုင်
ဆိုင်ရုံအလို့ရုံတွေအစိုးရဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီးလူတွေအားလုံးအိမ်ထဲမှာနေကြရမယ့် complete lockdown လုပ်တာမျိုးကိုလှုံ့ဆော်မှုအခြေအနေမရှိသေးတာကြောင့် new normal ပုံစံနဲ့ပြည်သူအားလုံးလိုင်းနာနေထိုင်သွားကြဖို့ဟာအလွန်အရေးကြီးနေတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးတော့မှာဖြစ်ပါတယ်ဒီနေ့မှာကျင်းပဖို့ရွှေဆိုင်ထားတဲ့ Tokyo Olympic ပြိုင်ပွဲကတော့အလားအလာကောင်းမွန်ရပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာ Olympic Committee IOC ဥက္ကဋ္ဌ Thomas Bach ကအားကစားပွဲတွေကို virus ကာကွယ်ဆေးတွေမရသေးပေမဲ့လည်းကျင်းပနိုင်တယ်လို့ပြောလိုက်တာကြောင့်ဖြစ်ပါတယ
်။ We could and can see that sport is coming back.
အားကစားပွဲတွေဖြည်းဖြည်းချင်းပြန်ဆလာနေတာကျွန်တော်တို့တွေ့နေရပါတယ်။ဒါပေမဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့အနေနဲ့အားကစားပွဲတွေကိုကာကွယ်ဆေးမပေါ်သေးဘဲအန်ဒီရဲ့ဂင်းငင်းနဲ့ကျင်းပနိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်ပါတယ
်။ IOC တာဝန်ရှိသူတွေ၊ဂျပန်အစိုးရတာဝန်ရှိသူတွေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲစီစဉ်သူတွေအင်တာနက်အွန်လိုင်းကနေဗီဒီယိုနဲ့လုပ်တဲ့စီဝေးတွေမှာ IOC ဥက္ကဋ္ဌကအဲ့လိုပြောခဲ့တာပါ။အခုလောလောဆယ်အားကစားပြိုင်ပွဲတွေပြန်ကျင်းပနေတာရဲ့ဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာတာကြောင့်လည်းအကောင်းမြင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းတကယ်တမ်းပြိုင်ပွဲကျင်းပနိုင်မယ်မကျင်းပနိုင်မှုဆိုတာနဲ့အိုလံပစ်ပြိုင်ပွဲကိုပရိသတ်တွေကြည့်နိုင်မလားဆိုတာကတော့ဗိုင်းရပ်စ်ထိန်းချုပ်နိုင်မှုနဲ့ကာကွယ်ဆေးထွက်ရှိမှုစတဲ့အခြေအနေပေါ်မှာအများကြီးမူတည်နေတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ရန်တိုင်းကခြေညာ
ဥရောပဘောလုံးအဖွဲ့ချုပ်ရဲ့ဘောလုံးရာသီအဖွင့်ပွဲလို့ပြောရမယ်ဥရောပစူပါဖလားပြိုင်ပွဲကိုပြီးခဲ့တဲ့တောက်ကြနေ့ကကစားခဲ့ပါတယ်ဥရောပချန်ပီယံစ်လိဂ်ကိုဘိုးဆွဲထားတဲ့ဘိုင်ယန်မြူနစ်နဲ့ယူရိုပါလိဂ်ချန်ပီယံဆဗီလ်တို့ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မှာကစားခဲ့ကြပြီးတော့ပရိသတ်တချို့ကိုလည်းခွင့်ပြုခဲ့ပါတယ်ဒီပွဲမှာဘိုင်ယန်ကဆဗီလ်ကို2ဂိုးတကူနဲ့နိုင်ပြီးတော့စူပါဖလားကိုရသွားပါတယ်ဆဗီလ်ကပထမပိုင်း30မိနစ်မှာပယ်နယ်တီကနေအဖွင့်ကိုသွင်းတာကိုဘိုင်ယန်ဘက်ကဂရက်ဂျာ54မိနစ်မှာပြန်ပြီးတော့ခြေလို့တကိုးစီတည်ဖြစ်ပါတယ်နောက်ပိုင်းမှာနှစ်သင်းလုံးအကျိတ်နဲ့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးထပ်မရတာကြောင့်အချိန်ပိုကစားရမှာ103မိနစ်အရောက်မှာဟာဗီမာတီနက်စ်ကဘိုင်ယန်အတွက်ဒုတိယဂိုးကိုကောင်းတိုက်သွင်းပေးခဲ့လို့ဘိုင်ယန်က2ဂိုးတကိုးနဲ့နိုင်ပြီးတော့ဥရောပစူပါဖလားကိုရသွားပါတယ်ဒီဖလားကိုရသွားတဲ့အတွက်လည်းဘိုင်ယန်သင်းဟာဒီနေ့မှာကွာဒရဘယ်လို့ခေါ်တဲ့ဖလားလေးလုံးရသွားခဲ့တာဖြစ်ပါတယ်2013လုံးကလည်းတခါရခဲ့တာကြောင့်ဒါဟာဘိုင်ယန်အတွက်တော့ရာသီထဲမှာဖလားလေးလုံးရတာဒုတိယအကြိမ်မြောက်ဖြစ်ပါတယ်ဒီနေ့စူပါဖလားမှာထူးခြားတာကတော့ပရိသတ်တချို့ကိုခွင်းထဲမှာကြီးကွင်ပေးခဲ့တာပါဒီပွဲကိုပရိသတ်16,000လောက်ကြီးကွင်ရခဲ့ပါတယ်ဒါပေမဲ့ဥရောပအပါအဝင်ကမ္ဘာတစ်ဝှမ်းမှာကာယယောဂကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်ကန့်သတ်မှုတချို့ပြန်ပြီးတော့လုံနေချိန်မှာအခုလိုလူတွေတောင်းနဲ့ချီပြီးကြီးကွင်ပေးတဲ့အတွက်ဥရောပဘောလုံးအဖွဲ့ချုပ်ဟာဝေဖန်ခံနေရပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကတော့ဒါနဲ့ပတ်သက်ပြီးပွဲမတိုင်ခင်မှာပဲအခုလိုကာကွယ်ပြောဆိုသွားခဲ့ပါတယ
် Look we will have 16,000 spectators on the stadium not 20 it's not even 30%
ကျွန်တော်တို့ကကွင်းထဲမှာပရိသတ် 16,000 ကိုပဲလက်ခံတာပါဒါက 30% ခန့်နှုန်းမဲ့ဖြစ်ပြီး 2,000 တောင်မဟုတ်ပါဘူးဗိုင်းရပ်စ်ကာကွယ်ရေးစီမင်းတွေကိုတင်းတင်းကြပ်ကြပ်ခြားလာပြီးပရိသတ်တွေအတွက်လည်းဖန်ရည်မရှိအောင်လုပ်ထားပါတယ်အလွယ်ဆုံးကတော့ဘာမှမလုပ်ဘဲဒီတိုင်းထိုင်နေရပါပဲဘာမှမလုပ်ရင်မှားလဲမမှားနိုင်ဘူးဘာမှလည်းဖြစ်လာမှာမဟုတ်ပါဘူးကျမကြီးကတော့ထိတ်တန့်ဦးစားပေးပါဒါပေမဲ့တစ်ချိန်တည်းမှာပဲလူတွေအတွက်လည်းညှို့လင့်ချက်တွေပေးနိုင်ဖို့လိုပါတယ်ကျွန်တော်တို့အနေနဲ့လှုပ်တင်လှုပ်ထိုက်တာကိုလုပ်သွားမှာပ
ါဥရောပမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်အော်တိုဘာလာထဲမှာပရိသတ်တွေကိုကွင်းထဲမှာကြီးကွင်းပြုမဲ့အစည်းအဝေးကိုဗြိတိန်ဆိုးရွားကရွှေ့ဆိုင်းလိုက်တယ်လို့ပြီးခဲ့တဲ့ဘက်ကကြေညာခဲ့ပါတယ်ပရိသတ်တွေမှပါပဲကစားရတဲ့အတွက်စီးပွားရေးအရာလည်းအကြီးအကျယ်ထိခိုက်ပြီးတော့စိုးရိမ်စရာကောင်းတယ်ဆိုပြီးတော့ကမ္ဘာတစ်ဝှမ်းကြီးစားဘောလုံးသမားများသမဂ္ဂကပြောလိုက်ပါတယ်ဥရောပဘောလုံးပွဲတွေထဲမှာဒီပတ်စိတ်ဝင်စားစရာကောင်းတဲ့ဘောလုံးပွဲတချို့ကိုလည်းပြောပြကြပါမယ်။ဘိုင်ယန်ဟာဥရောပစူပါဖလားကိုရခဲ့ပေမဲ့လည်းတနင်္ဂနွေနေ့ကကစားတဲ့ဒီတစ်ပတ်ဘွန်ဒက်စ်လီဂါပွဲမှာတော့ဟော့ဖန်ဟိုင်းကို၄ဂိုးတကိုးနဲ့ဂိုးပြတ်ရှုံးသွားပါတယ်။ဒါကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့32ပွဲဆက်တိုက်ရှုံးပွဲမရှိစန်ဂျိတ်တန်ဟာလည်းပြတ်သွားခဲ့ပါတယ်။ဒီတစ်ပတ်အကြီးအကျယ်ရှုံးတဲ့အထက်မှာနာမည်ကြီးအသင်းတွေကဘိုင်ယန်တသင်းနဲ့မဟုတ်ဘဲနဲ့ပရီးမီးယားလိဂ်မှာဆိုရင်လည်းမန်ချက်စတာစီးတီးအသင်းဟာလက်စတာကိုအင်္ဂလန်မှာမထင်မှတ်ဘဲနဲ့အကြီးအကျယ်ရှုံးသွားခဲ့ပါတယ်။မက်ဆီတီးကဂိုးရင်သွင်းခဲ့ပြီးမဲ့လက်စတာကပယ်နယ်တီ၃လုံးပါဝင်၅ဂိုးသွင်းခဲ့ပြီးတော့နောက်ဆုံးမှာ၅ဂိုး၂ဂိုးနဲ့နိုင်သွားတာပါ။မက်ဆီတီးနီးပြားဂေါ်ဒီယိုလာကတော့လက်စတာကိုအခုလိုရှုံးရတာဟာလက်ခံနိုင်ဖို့အတော်လေးခက်တယ်ဆိုပြီးတော့ပြောပါတယ်
။ Yeah of course it's tough. Lose to 5 and home is not easy to accept it.
အင်ဂွင်းမှာ၅ခု၂ခုနဲ့ရှုံးတာတော့ခံရခဲ့ပါတယ်။ဒါကိုလက်ခံနိုင်ဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့ရှုံးတာကတော့ရှုံးတဲ့အတိုင်းလက်ခံရမှာပါပဲ။ဒါပေမဲ့အခုမှ၂ပွဲပဲရှိပါသေးတယ်။နောက်ပွဲတွေဘာဖြစ်မလဲဆိုတာကြည့်ကြတာပေါ့
။ဒီပွဲမှာလက်စတာတိုက်စစ်မှုဗာဒီကပယ်နယ်တီ၂လုံးအပါဝင်၃ဂိုးသွင်းခဲ့လို့မက်ဆီနဲ့အတူဂေါ်ဒီယိုလာရဲ့မန်စီးတီးကို၃ဂိုးသွင်းနိုင်တဲ့သူဖြစ်လာခဲ့ပါတယ်။လက်စတာဟာဒီပွဲနိုင်လိုက်တဲ့အတွက်၃ပွဲမှာ၃ပွဲလုံးနိုင်ပြီး၉ပွိုင့်နဲ့ပရီးမီးယားလိဂ်အမှတ်ပေးစရာမှာထိရောက်နေပါတယ်။ဒီတော့မှာ Everton ကလည်း Crystal Palace ကို2ဂိုးတကိုးနဲ့နိုင်လိုက်လို့၃ပွဲလုံးနိုင်ထားတဲ့အတွက်ကိုမရထားပါတယ်။တနင်္လာနေ့ကလည်း Liverpool က Arsenal ကို3ဂိုးတကိုးနဲ့နိုင်သွားတဲ့အတွက် Leicester, Liverpool, Everton တို့ကိုမစီနဲ့အမပေးစရာထိတ်မှအစင်လိုက်ရှိနေပါတယ်။ Everton သင်းဟာနီးပြ Ancelotti လက်ထက်ဒီနေ့ဘောလုံးရာသီမှာတိုးတက်လာတဲ့အတွက်ဒီနေ့ဘောလုံးရာသီကတော့ပို့ပြီးတော့အကျိတ်နဲ့ရှိမဲ့သဘောတွေလည်းတွေ့နေရပါတယ်ခင်ဗျာ။လေလေကဘတ်စကတ်ဘောအသင်းရဲ့ stable center ခွင်းကကဘာကျော်ဘတ်စကတ်ဘောကစားသမား Kobe Bryant ရဲ့လက်မှတ်ထိုးထားတဲ့ကစားခွင်းချန်ငယ်အစိတ်ပိုင်းကို လေလံတင်လိုက်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘာကျော်ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်ယန်ဟာသူ့ရဲ့နောက်ဆုံးပွဲအပြီးကွင်းထဲကနေထွက်တဲ့ချိန်မှာသူ့ရဲ့နံပါတ်2ခုထဲကတစ်ခုဖြစ်တဲ့နံပါတ်8နေရာမှာကိုဘီဘရိုင်ယန်ကအမှတ်တရလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ဒါဟာသူ့ရဲ့လက်မှတ်တွေထဲမှာအကြီးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော့တပေကွဲလောက်ရှိတယ်လို့လည်းပြောပါတယ်။ဒီလေလံကနေဒေါ်လာ5သိန်းလောက်ရမယ်လို့ခမန်းထားပြီးတော့အော်တိုဘာလ3ရက်နေ့အထိလေလံကိုဖွင့်ပေးသွားမှာဖြစ်တယ်လို့လဲ Heritage လေလံအဖွဲ့ကဒူးအုတ်ခါကပြောပါတယ်ဒီလေလံကနေရတဲ့ဆေးရခိုင်နှုန်းကိုတော့ Kobe Bryant အားကစား Foundation ကိုလှူဒါန်းသွားမှာဖြစ်ပါတယ်ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်တွေကြမှာထပ်ပြီးတော့ပြောကြတာပါဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။ကမ္ဘာတဝန်းကပြည်သူတွေအတွက်ကျန်းမာရေးနဲ့စာနာမှုအထောက်အပံ့တွေပံ့ပိုးရမှာကမ္ဘာမှာအမေရိကန်ပြည်ထောင်စုဟာအရက်ရောဆုံးအဖြစ်ရပ်တည်ခဲ့တာကြားခဲ့ပါပြီ။အကူအညီလိုအပ်နေသူတွေအထောက်အပံ့တွေရရှိစေရည်ရွယ်ချက်နဲ့မျှော်မှန်းပြီးအမေရိကန်အခွန်တန်းတွေရဲ့ရန်ပုံငွေနဲ့အသုံးတက်အောင်ပံ့ပိုးခဲ့တာဖြစ်ပါတယ်။ကံမကောင်းအကြောင်းမလှစွာပါပဲ WHO ခေါ်ကမ္ဘာကျန်းမာရေးအဖွဲ့ကြီးကလိုအပ်သူတွေစီအထောက်အပံ့တွေရောက်အောင်ဆောင်ကျဉ်းပေးဖို့အကြီးအကျယ်ပြက်ကွက်ခဲ့ပြီး COVID-19 ကပ်ရောဂါတုံ့ပြန်အမာတွေမကပါဘူးလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းကျန်းမာရေးပြဿနာတွေကိုလည်းမကင်တွယ်နိုင်ခဲ့ပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါလည်းမကသေးပါဘူးတရုတ်ကွန်မြူနစ်ပါတီရဲ့လွှမ်းမိုးမှုမပါဘဲတီးခြားလွတ်လပ်တယ်ဆိုတာကိုစတင်ပြသတဲ့အနေနဲ့ပြုပြင်ပြောင်းလဲရေးအရေးတကြီးလုပ်ဖို့လည်းညှင့်ဆန်ခဲ့တယ်လို့ဆိုပါတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေ2021ခုနှစ်ဇူလိုင်လကစပြီးတရားဝင်နှုတ်ထွက်ဖို့ကြေညာလိုက်ပါတယ်။ဒါပေမဲ့တခြားလိုအပ်တဲ့နိုင်ငံတွေအတွက်ကျန်းမာရေးအထောက်အပံ့ပေးရမှာတော့အမေရိကန်ရဲ့တန်ဓေဌာနကခိုင်မာစဲပါပဲ။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကထွက်ပြီးနောက်ပိုင်းတခြားနိုင်ငံတွေမှာကူးစက်ရောဂါဖြစ်ခဲ့ရင်ကာကွယ်ဖို့ရောဂါရှာဖွေဖို့နဲ့အရေးပေါ်စာနာမှုအကူအညီလိုအပ်တာတွေကိုအစိုးရဌာနတွေနဲ့အေဂျင်စီတွေအပြင်ပုဂ္ဂလိကကဏ္ဍအပါအမြန်ဆုံးဘယ်လိုကူညီနိုင်မလဲဆိုတဲ့နည်းလမ်းတွေကိုအမေရိကန်အစိုးရရှာဖွေနေပါတယ်။2000ခုနှစ်ကစပြီးကမ္ဘာတဝန်း HIV AIDS ငှက်ဖျားရောဂါအဆုတ်ရောဂါ Ebola နဲ့တခြားအသက်အန္တရာယ်ဆုံးရင်ရတဲ့ရောဂါတွေကာကွယ်ရေးရောဂါရှာဖွေရေးနဲ့ကုသရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ142ဘီလီယံပံ့ပိုးခဲ့ပြီးဖြစ်ပါတယ်။ကမ္ဘာတစ်ခွင်ကျန်းမာရေးအတွက်ပြန်မြနှစ်စဉ်ဒေါ်လာ10ဘီလီယံပံ့ပိုးနေပြီးဒီနှစ်အတွင်း COVID-19 တက်ဖြစ်ရေးအတွက်ပါသုံးစွဲနေရတာကြောင့်နှစ်ဆတိုးပြီးပံ့ပိုးနေပါတယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ကမ္ဘာကျန်းမာရေးဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးဒေါက်တာ Elma Golden ကပြောပါတယ် American ပြည်ထောင်စုအနေနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကနှုတ်ထွက်မယ်ဆိုပေမဲ့လည်းအထိခိုက်လွယ်ဆုံးပြည်သူတွေအတွက်ကျန်းမာရေးအထောက်အပံ့ပေးနေတဲ့အနေအထားမထိခိုက်အောင်တေချာစေဖို့စိတ်ပိုင်းဖြတ်ထားပါတယ်အမေရိကန်နိုင်ငံသားအလုံးရဲ့ကြိုးပမ်းမှုဟာတဆင့်ကမ္ဘာတစ်ခွင်ကျန်းမာရေးနဲ့စာနာမှုအထောက်အပံ့အတွက်အမေရိကန်ပြည်ထောင်စုကဥဆောင်နေပြီးအမေရိကန်ပြည်ထောင်စုရဲ့ရဲ့ရောတဲ့အထောက်အပံ့တွေကိုကမ္ဘာတဝန်းကပြည်သူတွေစီတိုက်ရိုက်ပံ့ပိုးနိုင်ဖို့တန်ဓေဌာန်ချမှတ်ထားပါတယ်လို့ USAID ကမ္ဘာကျန်းမာရေးဆိုင်ရာလက်ထောက်ညွှန်ကြားမှုဒေါက်တာ Golden ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
ကျွန်တော်ပြည်နေမြန်ကန်ဒရယ်လွားရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 6.2 သန်းကျော်ရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာအမှန်တကယ်ကူးစက်ခံရသူအရေအတွက်ဒီတက်မကပဲဆယ်ဆလောက်ပုံများနေနိုင်တာကိုအိန္ဒိယအမျိုးသားကျန်းမာရေးအာဏာပိုင်တွေကလေ့လာတွေ့ရှိခဲ့ပါတယ်အိန္ဒိယဆေးသူတင်နာကောင်စီကတိုင်းပြည်တော်ကလူ 19,000 ကိုသွေးဖောက်စစ်ဆေးခဲ့ရမှာအသက်70ကျော်အရွယ်ရှိသူ15ဦးမှာတဦးကိုရိုနာဗိုင်းရပ်စ်ပရိစီဝါပစ္စည်း antibodies ကိုတွေ့ရှိခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုဘာသမ္မတယူကော့ပွဲမှာသူနဲ့ရှင်ပြန်ရွေးကံမဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်ဒန်တို့အင်္ဂါနေ့ကစကားစစ်တိုးပွဲအပြီးဗိုဒုနီမှာတော့ယူကော့ပွဲမဲဆွယ်စည်းရုံးရေးဆင်ဖို့ပြည်내အသီးသီးကိုတွေ့ရောက်နေကြပြီဖြစ်ပါတယ် Republican Party ကသမ္မတထရမ့်က2016ခုနှစ်ကHillary Clinton ကိုပုဂတိကနဲ့ရှုံးနေခဲ့တဲ့ Minnesota ပြည်နယ်ကိုတွားရောက်နေပါတယ်။ Democratic Party သမ္မတလောင်း Joe Biden ကတော့အကြိမ်နဲ့ရှင်ပြန်ရမယ့်တခြားပြည်နယ်တွေဖြစ်တဲ့ Pennsylvania နဲ့ Ohio ပြည်နယ်တွေကိုမဲဆွယ်စည်းရုံးရေးယထားနဲ့တွားရောက်နေပါတယ်။ American နိုင်ငံကြီးဝန်ကြီး Mike Pompeo က Vatican နဲ့တရုတ်နိုင်ငံတို့အကြား ဘာသာရေးဆိုင်ရာသဘောတူစာချုပ်ပြန်လည်ချုပ်ဆိုမဲ့ကိစ္စအပေါ်ဗာတီကန်အနေနဲ့ပြန်လည်စဉ်းစားဖို့တောင်းဆိုလိုက်ပါတယ်။ကျတာပရိတိမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောက်တာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမထုံပါ
This program has come to you from the Voice of America, Washington.